Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဩဂုတ်လ14ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြည့်ထိုက်ပါနိုင်ဂျီးရီးယားနိုင်ငံခြိပုတ်ရွာကပြန်ပေးဆွဲခံခဲ့ရတဲ့မိန်းကလေးငယ်တွေရဲ့ဗီဒီယိုထွက်ပေါ်လာပါတယ်။အမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်မှာတော့ရဲနဲ့လူလူကြားမှာရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းနားဆင်ရမယ့်သတင်းတွေကတော့ဒီကနေ့ရက်တရအတွင်ဆောင်ရွက်ချက်တွေကိုသတင်းစာပေါ်ရှင်းလင်းခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနရက်တရရဲ့အလွန်မှာဘလို့ဆက်ပြီးဆောင်ရွက်ဖို့ရှိပါသလဲ။
တတိယမှာတချို့ကိစ္စတွေကတရားမှာဖြစ်သွားတာရှိတယ်။တချို့ကိစ္စတရားမှာစနိုင်တာပဲရှိတယ်။အဲ့တော့ကျွန်တော်ယက်တရားအလုံးမှာမလုပ်မလဲဆိုတော့ကျေးဇူးတင်အကျိုးရှိတဲ့လုပ်ငန်းတွေကိုကျွန်တော်တို့ဖြတ်ပြတ်ထားတာရှိတယ်။ယက်တရားမှာမပြတ်
ဘူး။ဒီကေပြန်ဝင်ကြီးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။မြန်မာဒီမိုကရေစီရေးကဆွေးနွေးခန်းမှာလည်းအမေရိကန်မြန်မာကုံတွယ်ရေးတိုးမြင့်မဲ့အလားအလာအတွက်အမေရိကန်လက်ထောက်နိုင်ငံသားရေးဝင်ကြီးကိုတွေ့ဆုံမေးမြန်းခံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။နိုင်ဂျီးရီးယားနိုင်ငံခြေဖုတ်ရွာကပြန်ပြီးဆွဲခံခဲ့ရတဲ့အကြောင်းသူတွေကတချို့ဟာနိုင်ဂျီးရီးယားစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်သေဆုံးခဲ့ရတယ်လို့ Boko Haram Islam စွန့်ရောက်တွေကထုတ်ပြန်လိုက်ပုံရတဲ့အစ်စ်ထွက်ပေါ်လာတဲ့ဗီဒီယိုထဲမှာပြောကြားထားပါတယ်။ပြန်ပြီးဆွဲခံခဲ့ရတဲ့မိန်းကလေးတွေလွတ်မြောက်လာဖို့အတွက်အနာပိုင်းတွေဖန့်ထတဲ့စစ်သွေးချတွေကိုပြန်လှုပ်ပေးလိုက်ပါလို့ပြန်ပြီးဆွဲခံခဲ့ရသူတွေကတဦးလို့ဆိုတဲ့မိန်းကလေးကအနာပိုင်းတွေကိုပန်ကြားထားပါတယ်။ဒီကနေ့တနင်္ဂနွေနေ့ Twitter မှာတင်ထားတဲ့ဗီဒီယိုထဲမှာ2014ခုနှစ်ဧပြီလကပြန်ပြီးဆွဲခံရတဲ့အကြောင်းသူ256ဦးထဲကတဦးဖြစ်တယ်လို့ဆိုတဲ့ခေါင်းကြီးချုပ်ဝတ်ထားတဲ့မိန်းကလေးငယ်တဦးကနိုင်ဂျီးရီးယားစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသူမရဲ့တငယ်ချင်းတချို့သေဆုံးခဲ့ရတယ်လို့ပြောပါတယ်။ပြန်ပြီးဆွဲခံထားတဲ့ចောင်းသူတွေကအယောက်40တို့ကတော့အစွန်းရောက်တိုက်ခိုက်ရေးသမားတွေနဲ့လက်ထပ်ထားတယ်လို့လည်းပြောပါတယ်။နိုင်ဂျီးရီးယားသတင်းထောက်အာမက်ဆာကီတာတင်ထားတဲ့ဗီဒီယိုထဲမှာလည်းတိုက်ခိုက်ရေးသမားတဦးကချတ်နိုင်ငံတွင်လူအများစုပြောတဲ့ဟော်ရှာဘာသာစကားနဲ့သတိပေးပြောဆိုထားပါတယ်။သမ္မတမူဟာမာဒူဘူဟာရီအစိုးရအနေနဲ့ဘိုကိုဟာရမ်အဖွဲ့ကိုစစ်တပ်နဲ့ဆက်ပြီးတိုက်ခိုက်နေမယ်ဆိုရင်ဒီမိန်းကလေးတွေကိုနောက်တစ်ကြိမ်တွေ့ရမှာမဟုတ်ဘူးလို့ပြောဆိုတာဖြစ်ပါတယ်။အခုတော့မိန်းကလေးတချို့မတန်မဆွမ်းဖြစ်နေတယ်။တချို့ကအတော်လေးဖျားနာနေကြတယ်။တချို့ကတော့ပြောခဲ့တယ်လို့ပဲနိုင်ဂျီးရီးယားစစ်တပ်ကလေချောင်းကနေဘုံကျဲလို့တေးကုန်ပြီလို့တိုက်ခိုက်ရေးသမားကခေါင်းစည်းပေါ်ဝါခြုံထားတဲ့အမျိုးသမီးငယ်40လောက်ရှိမှရပ်ပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။ American ပြည်ထောင်စု Wisconsin ပြည်နယ် Milwaukee မြို့မှာမနေ့စနေနေ့ကအမျိုးသားတစ်ယောက်ကိုရင်စည်းကမ်းဖောက်ပြမှုနဲ့ရဲကတားဆီးစင်မှာထွက်ပြေးတယ်ဆိုပြီးတော့ရဲတပ်ဖွဲ့ကဖိကတ်လို့သေဆုံးခဲ့ရပြီးတဲ့နောက်စိတ်ဆိုးဒေါသထွက်နေတဲ့လူအုပ်ကရဲတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ပြီးစီးပွားရေးလုပ်ငန်းတချို့ကိုလည်းမီးရှို့ခဲ့ကြပါတယ်။ရဲတွေရဲ့အဆိုတန်တရာဖြစ်စရာကောင်းတဲ့ကားတစ်စင်းကိုတွေ့ပြီးရက်ခမ်းရာကနေစဖြစ်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ Milwaukee မြို့တော်ဝန် Tom Barrett ကတော့ကားတွေကလူတစ်ယောက်ကတနက်ကင်ဆောင်ထားပြီးရဲတပ်ဖွဲ့ဝင်နှွေစီကနေပြီးတော့ထွက်ပြေးခဲ့တာလို့ပြောပါတယ်
။ He ordered that individual to drop his gun.The individual did not drop his gun, held the gun.
ရဲကတနက်ကိုချဖို့အမိန့်ပေးပေမဲ့သူကတနက်ကိုမချဘဲကင်ထားတယ်။သေချာတော့ကျွန်တော်မပြောနိုင်ပါဘူး။ဒါပေမဲ့သူ့စီမှာတနက်ရှိနေတယ်။ရဲကသူ့ကိုအကျဉ်းကြီးတော်တော်များများပစ်ပါတယ်။ဒီလူကိုရင်မတ်နဲ့လက်မောင်းကိုထိတယ်။ကြီးနှစ်ချက်ထိပြီးအသက်23နှစ်အရွယ်အမျိုးသားသေဆုံးခဲ့ပါတယ်လို့မြို့တော်ဝန်ကပြောဆိုခဲ့တာဖြစ်ပါတယ်။ပစ်ကတ်မှုပြီးမှတော့လူတရာကျော်လောက်စုဝေးခဲ့ကြပါတယ်။အဲ့ဒီလူအုပ်ကိုဖြိုခွဲဖို့ကြိုးစားတဲ့အဓိကရုံးနှိမ်နှင်းရေးရဲတွေကိုလူအုပ်ထက်ကတချို့ကကြောက်ခဲတွေနဲ့ပစ်ပေါက်ကြပါတယ်။ရဲပစ်ခတ်လို့သေဆုံးရသူရဲ့ညီလို့ဆိုသူကတော့သူတို့အတိုင်းဝိုင်းဟာရဲတွေကိုကြောက်ရွံ့နေရတယ်လို့ပြောဆိုသွားပါတယ်။ရုံရင်းဆန်ခတ်ဖြစ်မှုတွင်မှရဲတယောက်ဥကောင်းဒဏ်ရာရပြီးတော့ဆေးရုံတင်ထားရပါတယ်။အမျိုးသားကိုပစ်ခတ်ခဲ့တဲ့ရဲကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်နားမှာရှိတဲ့ IS စစ်သွေးကြွတွေအခိုင်အမာချစ်ကုပ်ယူထားတဲ့မန်ဘီချ်မြို့ကစစ်သွေးကြွတွေကိုအမေရိကန်ပတ်ဘိုးကူညီနေတဲ့တိုက်ခိုက်ရေးသမားတွေကမောင်းထုတ်နိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့တုန်းကတော့ဝမ်းမြောက်ဝမ်းသာဖြစ်နေကြတဲ့ဆီးရီးယားမြို့ကန်ထောင်ပေါင်းများစွာပျက်စီးနေတဲ့မြို့တွေကိုပြန်လာနေကြပါတယ်။က Kyrgyzstan 24 TV မှာတော့အပြိုအပျက်တွေဖုံးနေတဲ့လမ်းမတွေကိုဖြတ်ပြီးသွားလာနေတဲ့မော်တော်ယာဉ်တွေကိုတွေ့နေရတယ်လို့တိုက်ပွဲတွေကြောင့်ရှောင်ပုံးနေသူတွေပြန်လာတာကိုလည်းတွေ့ခဲ့ရပါတယ်။ IS စစ်သွေးကြတွေကို Syria Democratic တပ်ဦး SDF အဖွဲ့ကဦးဆောင်တိုက်ခတ်ခဲ့တာဖြစ်ပါတယ်။စစ်သွေးကြတွေဟာတောက်ကြနေမှာ Man Beach မြို့ကိုဆွန့်ခွာပြီး IS အဖွဲ့ထိန်းချုပ်ထားတဲ့နေဆက်က Jara Blue Sea ကိုဥတီသွားရမှာအရက်သား 2,000 လောက်လဲပါသွားတာကိုတွေ့ခဲ့ရပါတယ်။အီရန်နိုင်ငံဘက်မှာလည်းအမေရိကန်လေကြောင်းတိုက်ခိုက်မှုတွေနဲ့ကျောတောင်နောက်ခံပေးထားတဲ့ Kharij Peshmerga တပ်ဖွဲ့တွေဟာအစ္စလာမ်အစွန်းရောက်တပ်ဖွဲ့တွေလက်အောက်ချရောက်နေတဲ့မိုဆူးမြို့နာကရွာတွေကိုပြန်သိမ်းပိုက်ဖို့အတွက်စစ်စင်ရေးတွေစတင်နေပြီဖြစ်ပါတယ်။ရွာတော်များများကိုသူတို့တပ်ဖွဲ့တွေပြန်သိမ်းနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်အဲ့ဒီ area ကနေမိခိုးတွေထွက်ပေါ်နေတဲ့အားကိုတွေ့ရတယ်လို့လည်းပြောပါတယ်။ဒီတပ်ဖွဲ့တွေရဲ့စစ်စင်ရေးတိုက်ပွဲဟာအီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်ဖြစ်ပြီးပြီးခဲ့တဲ့နှစ်နှစ်တုန်းကသိမ်းပိုက်ခံခဲ့ရတဲ့မိုဆူးမြို့ကိုပြန်သိမ်းနိုင်ဖို့အဓိကအခြေလှမ်းတစ်ခုလည်းဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံနယူးယောက်မြို့မှာမွတ်စလင်အကြီးအကဲတယောက်နဲ့သူ့လက်ထောက်တူကိုတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ရပြီးတဲ့နောက်အဲ့ဒီတနတ်သမားကအခုချင်းထိထွက်ပြေးလွတ်မြောက်နေစေဖြစ်ပါတယ်။မနေ့စနေနေ့ကတနတ်သမားကအဲ့ဒီလူနှစ်ယောက်ကိုနောက်ဖက်ကနေအနီးကခေါင်းကိုပြစ်ခတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တနတ်သမားဟာပြစ်ခတ်တိုက်ခိုက်ခဲ့တဲ့နေရာကနေတနတ်ကိုင်းရဲ့ထွက်ပြေးသွားတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။တနတ်နဲ့ပြစ်ခတ်ရသူနှစ်ယောက်ဟာအသက်55နှစ်အရွယ်မော်လာမာအခွန်ကြီးနဲ့သူ့လက်ထောက်အသက်64နှစ်အရွယ်သာရာဦးရင်တို့ဖြစ်ပါတယ်။မနေ့နေ့လယ်ပိုင်းကဗလီချောင်းတွေကနေလေကင်းဝတ်ပြုဆူတောင်းပြီးထွက်လာတဲ့သူတို့နှစ်ယောက်ကိုတနတ်သမားကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။နယူးယောက်မြို့ Queens မှာရှိတဲ့အိုဆုံးပန်းညံနာကအာဖဂန်ဂျေးမက်ဂျစ်ဗလီချောင်းရဲ့အပြင်ဘက်မှာတနတ်ပြစ်မှုဖြစ်ပွားခဲ့ပြီးတော့ဒီတနတ်ပြစ်တိုက်ခိုက်မှုလောက်ရတဲ့အကြောင်းရင်းကိုအခုတည်းထိမသိရသေးပါဘူး။အဲ့ဒီဗလီချောင်းမှာဝတ်ပြုဆူတောင်းလေးရှိတဲ့ဘင်္ဂလားဒေ့ရှ်လူမှုအသိုင်းအဝိုင်းဝင်တွေကတော့ဒီမှုကိုအမုန်းတရားကိုအခြေခံတဲ့ပြစ်မှုတစ်ခုဖြစ်သတ်မှတ်အရေးယူပေးစီခြင်းတယ်လို့ပြောဆိုပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ57 kHz 5885စနီတနူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းလေးကိုကြေညာနေပါတယ်ရှင်ကွယ်လွန်ခဲ့ပြီဖြစ်တဲ့ဖိလစ်ပိုင်အာနာရှင်ဟောင်းဖာရီနန်မာကိုစ်ကိုတရဲကောင်းပိတ်မှန်မှာနိုင်ငံတော်အခမ်းအနားနဲ့ရွှေပြောင်းတကြိုပြီးဂုဏ်ပြုမယ်သမ္မတရိုဒရီဂိုဒူတာတေရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ယာနဲ့ချီတဲ့ပြည်သူတွေမိုးရေသဲထန်နေတဲ့ကြားမှာပဲဒီကနေ့မြို့တော်မနီလာမှာဆန္ဒပြကြပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့အာနာရှင်ဟောင်းမာကိုစ်ရဲ့ရုပ်အလောင်းကိုမြုပ်နှံထားရသူ့ရဲ့မွေးရည်မြေကနေမနီလာမြို့တော်ကအမျိုးသားတရဲကောင်းပိတ်မှန်မှာနောက်လအတွင်ရွှေပြောင်းဖို့သမ္မတဒူတာတေစီစဉ်လာဖြစ်ပါတယ်။ဒီစီဇန်ကိုနိုင်ငံတွင်တခြားဒေသတွေမှာလည်းကန့်ကွက်ဆန္ဒပြမှုတွေရှိပေမဲ့သမ္မတဒူတာတေကတော့သူ့အစီအစဉ်ကိုအခိုင်အမာစုပ်ကိုင်ထားစေဖြစ်ပါတယ်။ဆန္ဒပြပွဲမှာပါဝင်သူတဦးဖြစ်တဲ့အထက်လွှတ်တော်အမတ်ရီဆာဟွန်တီဘာရိုးစ်ကတော့မာကိုစ်ဟာကျမတို့ရဲ့တရဲကောင်းတွေရဲ့ရန်သူတော်ကြီးတယောက်ဖြစ်နေတမိုင်းမှာဏိကုံချုပ်ခဲ့သူပါ။သမ္မတဒူတာတေအနေနဲ့ဒီလိုဆိုးဝါးလာတဲ့အမားကြီးတယောက်ကိုမကျူးလွန်သင့်ဘူးဆိုပြီးတော့ပြောဆိုသွားပါတယ်။အနာရှင်မာကိုစ်လက်ထက်ကနှိမ့်ဆက်ညှဉ်းပန်းခံခဲ့ရသူတွေထောင်သွင်းအကျဉ်းချခံခဲ့ရသူတွေလည်းဒီကနေ့ဆန္ဒပြပွဲမှာပါဝင်ခဲ့ကြပါတယ်ရှင
်။ထိုင်းနိုင်ငံမှာမကြသေးခင်ကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေဟာဘယ်သူတွေလက်ချက်ဖြစ်တယ်ဆိုတာကိုသူတို့သိထားပြီးအ ਨੇ ဆုံးလူတစ်ယောက်ကိုစပြီးတော့စစ်ဆေးမေးမြန်းနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။မြို့သားရဲတပ်ဖွဲ့ဒုတိယပြောခွင့်ရသူဖီယပန်ပင်မန်းကဒီကနေ့တနင်္ဂနွေနေ့မှာသတင်းထောက်တွေကိုပြောဆိုရမှာစုံစမ်းစစ်ဆေးမှုတွေဆက်ပြီးတော့တိုးတက်ဖြစ်ပေါ်နေတယ်လို့ပြောပေမဲ့အသေးစိတ်ပြောဖို့တော့ငြင်းဆန်ခဲ့ပါတယ်။ပြည်ထောင်စုရဲ့ပိုင်းကထိုင်းနိုင်ငံဗီယင်မာကြီးဆရိခိ84နှစ်မြောက်မွေးနေ့နိုင်ငံတော်အားလက်ရက်မှာအနာယူပန်းဖြေကမ်းခြေမြို့တော်တစ်ခုဖြစ်တဲ့ဟွာဟင်းမြို့မှာဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇာတာပရီနေ့ညနေတောက်ကြနေ့မနေ့ပိုင်းကထိုင်းနိုင်ငံရဲ့ကဘာလက်ခီးတဲ့တွေအတွက်အချက်အချာကြတဲ့မြို့တွေမှာလူဒါဇင်နဲ့ချီတန်းရရပြီး၄ယောက်ထက်မနည်းသေးဆုံးခဲ့တဲ့အသေးစားဘုံ၁၁လုံးပေါက်ကွဲမှုတွေတာဝန်ရှိသူတွေကိုရှာဖွေနေစေဖြစ်ပါတယ်ရှင်။
American Outlook တို့ Democrat ခေါင်းဆောင် Nancy Pelosi က Democratic Party ရဲ့ Outlook တို့အမတ်တွေကိုဖုံးနေလက်ခံဖြေကြတာမဟုတ်ဖို့ text message တွေကိုမဖတ်ဖို့မနေ့စနေနေ့တုန်းကသတိပေးထားပါဗျ။ အမေရိကန်လွှတ်တော်အမှ200နီးပါးတို့ရဲ့ပုံကိုယ်ရေးအချက်အလက်တွေကိုအင်တာနက်ဖောက်ထွင်းခိုးယူသူဟက်ကာတအုပ်ကဖွင့်ချလိုက်ပြီးနောက်ပိုင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီထံကိုမဖွဲမရရမ်းရမ်းပြပြဖုံးခေါ်ဆိုပြောဆိုမှုတွေလက်ခံရရှိပြီးတဲ့နောက်အခုလိုသတိပေးပြောဆိုလိုက်တာဖြစ်ပါတယ်သူကသူ Guccifer 2.0 လို့အမည်ပေးထားတဲ့ကွန်ပျူတာဟက်ကာတအုပ်ကဒီမိုကရက်တစ်ပါတီအဖွဲ့အစည်းတွေကိုနှစ်ကြိမ်ဖောက်ထွင်းခဲ့တယ်လို့အင်တာနက်မှာကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့လကဒီမိုကရက်တစ်ပါတီခေါင်းဆောင်တွေရဲ့ပုံကိုယ်ရေးအီးမေးလ်တွေကိုဖွင့်ချခဲ့ပြီးအခုနောက်ဆုံးမှာတော့ပုံကိုယ်ရေးအချက်အလက်တွေကိုထုတ်လိုက်တာဖြစ်ပါတယ်အီးမေးလ်လိပ်စာတွေလက်ကင်ဖုန်းနံပါတ်တွေအိမ်လိပ်စာတွေနဲ့တခြားပုံကိုယ်ရေးအချက်အလက်တွေကိုအင်တာနက်ဖောက်ထွင်းခိုးယူသူဟက်ကာဖွင့်ထားတဲ့wordpress.com မှာပြီးခဲ့တဲ့တောက်ကြာနေ့ကတင်ခဲ့တာဖြစ်ပါတယ်အချက်အလက်တွေခိုးယူခံရသူ194ဦးထဲမှာလက်ရှိလွှတ်တော်အမတ်တွေအပြင်အရင်လွှတ်တော်အမတ်ဟောင်းတွေနောက်သူတို့ရဲ့နေစဉ်လုပ်ငန်းတာဝန်တွေကိုရေးဆွဲမှတ်သားသူထိတ်တန့်ဝန်ထမ်းတွေလည်းပါဝင်ပါတယ်ရှင
်
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ပြပေးချင်ပါတယ်ရက်တရာအတွင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအနေနဲ့စိန်ခေါ်မှုတွေအများကြီးတဲကအကောင်းဆုံးဖြစ်အောင်လုပ်ခဲ့တယ်လို့ရက်တရာမှာအစပြိုးခဲ့တဲ့မပြီးပြတ်သေးတဲ့ဆက်လုပ်ဆောင်ရအောင်မဲ့စီမံချက်တွေကိုလည်းပြည်သူအကျိုးအတွက်အဓိကထားဆောင်ရွက်သွားမယ်လို့လူကယ်ပြန်ဝန်ကြီးကပြောဆိုလိုက်ပါတယ်ရက်တရာကာလအတွင်းထူးထူးခြားခြားလှုပ်ဆောင်ပြစ်ခဲ့တဲ့စီမံဆောင်ရွက်ချက်တွေကိုသတင်းစာရှင်းလင်းပွဲပြီးခြင်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစာရှင်းပြပါဗျ။
အဲ့တော့ရက်တရာထဲမှာကျွန်တော်တို့ကနေပြီးလူမှုကိစ္စတွေရှိတယ်၊ကာကွယ်ရေးနဲ့ပြည်လဲနေရာချထားရေးကိစ္စရှိတယ်၊နှစ်ခုပေါ့နော်ကျွန်တော်ဝန်ကြီးဌာန။အဲ့တော့လူမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့မှလှုပ်ဆောင်ခဲ့တဲ့ချက်တွေကကျွန်တော်စီမံချက်တွေရှိခဲ့တယ်၊သို့တော်လည်းစီမံချက်ထဲမှာကျွန်တော်တို့လုံးဆောင်နိုင်ခဲ့တာရှိတယ်လုံးဆောင်ရအောင်ပြီလုံးဆောင်နိုင်ခဲ့တာရှိတယ်ညာလုံးမပြည့်အဲ့တော့စိန်ခေါ်ချက်အနေနဲ့ပြောရရင်တော့ကျွန်တော်တို့ကလမ်းပေါ်နေကလေးများတို့တောင်ရံဆန်းတောက်သူများတို့အမိခိုမဲ့လူကြီးများတို့နော်အဲ့ဒီလိုမျိုးဟိုလမ်းပေါ်မှာရောက်နေတဲ့လူတွေပေါ့နော်အဲ့လိုမျိုးအကာအကွယ်မဲ့တဲ့လူတွေဓာတ်ကြီးရှိခဲ့တယ်ပေါ့အဲ့ဒါကြီးကိုကျွန်တော်တို့ကဘာဖြစ်ပန်းဖြောင်းစီချင်တယ်လမ်းပေါ်ကနေပြောလीပန်းဖြောင်းစီချင်တဲ့ခါကျတော့ကျွန်တော်တို့ကတိုင်းပြည်သားကြီးစုအနေနဲ့ပူးပေါင်းဆောင်ရွက်တယ်ဆောင်ရွက်တော့အများဆုံးအဲ့လိုမျိုးဖြစ်နေတဲ့နေရာတွေကရန်ကုန်တိုင်းနဲ့မန္တလေးတိုင်းပေါ့အဲ့တော့ရန်ကုန်တိုင်းနဲ့မန္တလေးတိုင်းမှာကျွန်တော်တို့ assessment လုပ်တာပေါ့နော်ဆက်ဟိုလိုက်ပြောအခြေခံအချက်လက်တွေကိုကျွန်တော်စစ်ဆေးတာပေါ့အဲ့ဒီအချက်ကိုကျွန်တော်တို့ရောက်ခဲ့တယ်ကျွန်တော်ရဲ့စိန်ခေါ်မှုကဘာလဲဆိုဓာတ်ရင်းကိုရှင်းအောင်ကျွန်တော်တို့မလုပ်နိုင်ဘူးဒါကကျွန်တော်တို့အတွက်ကျန်ရှိနေတဲ့စိန်ခေါ်မှုတွေပဲရည်ရည်ရည်မှာအဲ့တော့ကျွန်တော်တို့ကဒီအခက်ခဲတွေကိုလူမှုပြဿနာပေါ့ဆိုဖြစ်နေပြီးတော့ဒီဒရမ်းမပေါ်မှာရောက်နေတဲ့ကိစ္စတွေပေါ့ဓာတ်ရင်းကိုရှင်းလင်းဖို့တက်ဆိုင်ကျွန်တော်တို့ကတကယ်ဥပမာငှဲ့အောင်စမ်းဦးကျွန်တော်တို့မှာတနေရာပဲရှိရင်နောက်ထပ်ငှဲ့အောင်စမ်းတနေရာသုံးနေရာဖြစ်အောင်လုပ်ရမယ်အမျိုးသမီးဆက်ဆံရေးကိစ္စတစ်ခုရှိရင်ရန်ကုန်တိုင်းမှာဆိုနောက်ထပ်နှစ်ခုသုံးခုဖြစ်အောင်ကျွန်တော်လုပ်ရမယ်စသဖြင့်ပေါ့အဲ့လိုပြန်လေးထူထောင်ရေးငင်းငင်းကြီးလုပ်ရမယ်အဲ့ကြလို့ရှိရင် budget အင်အားလိုတယ်လူဝင်အားတွေလည်းကျွန်တော်တို့လိုလာပြီအဲ့တော့ဓာတ်ရင်းကိုကျွန်တော်စီမံချက်နဲ့အခုလုပ်နေတယ်
ဟုတ်ကဲ့
နိုင်ငံတော်ရဲ့ကျွန်တော်တာဝန်ပုဂ္ဂိုလ်ကလည်းကျွန်တော်စီမံချက်တာကြီးပါစီမံချက်ကိုတင်ပါဘတ်ဂျက်ကိစ္စကိုရှင်းရှင်းပြပါမယ်ဒါမျိုးပြောထားတာရှိတော့လုပ်ရင်လည်းရေးရဲလို့ပြက်ပြက်သားသားလုပ်ဒီလိုမျိုးပြောထားတာရှိတော့ဒါကျွန်တော်ကစိန်ခေါ်မှုကိုကျွန်တော်ရင်ဆိုင်နေရတာအဲ့ဒီကိစ္စပေါ့ဒါလူမှုနဲ့ပတ်သက်လို့ရှင်လက်တော်ပေါ့
ဒီမြန်မာနိုင်ငံတဝန်းကတိုင်းနယ်ပြည်နယ်၄ခုပါလူသိန်းနဲ့ချီပြီးရေဘေးတန်တင့်နေတဲ့အခြေအနေမှာဝန်ကြီးတို့အနေနဲ့ပေါ့နော်ဝန်ကြီးဌာနအနေနဲ့ဘာတွေကိုအဓိကဦးစားပေးပြီးတော့ကူညီဆောင်ရွက်ပေးခဲ့တာရှိပါလဲရှင
်ဒီပြည်တင့်နေတဲ့အခြေမှာကျွန်တော်တို့မှာတဘောဘီစီမံခံလုံးမှုကော်မတီဆိုတာခုခုကနေပြီးတော့ရက်ွက်တီအဆင့်ရင်ရှိတယ်ကျွန်တော်တို့ရဲ့ဆောင်ရွက်ချက်ပါလေလို့မြင်လို့ရှိရင်နံပါတ်၁ကတော့အဲ့ဒီအချိန်ခါမှာအလုံးအဆုံးဟာသူတို့ရဲ့ရိခါပဲအဲ့ဒီအချိန်မှာသူတို့အလုံးမလုံးနိုင်ဘူးအလုံးမတော်နိုင်ဘူးဆိုရင်စတဲ့ရိခါကြီးကျင်ကျွန်တော်တို့ကအဓိကကတော့ဆန်းတို့ငါတစ်တားတို့ရည်ပန်းတို့စသဖြင့်ဒါတွေထောက်ပံ့မှုအဓိကအနေနဲ့ကျွန်တော်တို့လုပ်ခဲ့တယ်အဓိကကတော့ဆန်းပေါ့နော်ဆန်းရရှိမှုကျွန်တော်တို့လုပ်ခဲ့တယ်မနေ့တလုံးညတလုံးလူတယောက်ကိုတွေ့တယ်ခလိငယ်ငယ်ကြီးတူပဲတွေ့တယ်အဲ့လိုအနေနဲ့တွေ့ပြီးတော့ကျွန်တော်တို့ပြီးတယ်ပြီးတဲ့အခါကျတော့သူတို့ဘလောက်တောင်ဘလောက်ချက်မှသူတို့အလုပ်ပြန်လုပ်နိုင်မှလဲပထမမှသူတို့ဝင်ဝေးပြန်ရမှလဲအဲ့ဒီပုံမှန်မှုကြီးတော့ကျွန်တော်တို့ပြီးနေတယ်စိန်ခေါ်မှုမေးလို့စိန်ခေါ်မှုထပ်ပြောချင်နေတယ်ဘာလဲဆိုတော့ကျွန်တော်တို့ဒီဖြစ်စီကျွန်တော်တို့ထောက်ပံ့တဲ့ဒီစီကျွန်တော်တို့ကအခုထောက်ပံ့တယ်ချက်ချင်းဖြစ်ချက်ချင်းထောက်ပံ့မယ်ဒါပေမဲ့အဲ့ဒီဖြစ်စီချက်ချင်းလက်ထဲရောက်ဖို့အခက်အခဲရှိတယ်
ဟုတ်ကဲ့
ဘာကြောင့်လဲဆိုတော့ကျွန်တော်တို့မှကျွန်တော်ရဲ့ဝန်ထမ်းအင်အားနေပါတယ်အဲ့တော့ကျွန်တော်တို့ဘယ်သူတွေကကူညီလဲဆိုလူမှုဖွဲ့စည်းတွေကကူညီတယ်ဒါပေမဲ့လုပ်ထားတော့လဲတကယ်လက်တွေ့ချက်ချင်းရောက်လာတဲ့အခါမှာကျွန်တော်ချိန်ဆရတာနည်းနည်းခက်ခဲနေပြီလေ
ဟုတ်ကဲ့ဝင်ကြီးနောက်ဆုံးမေးခွန်းမှာဒီရက်တရအလွန်ပေါ့နော်ဟုတ်ကဲ့လူမှုဝန်ထမ်းနဲ့ကဲဆယ်ပြန်လည်ညာချထားရေးဝင်ကြီးအနေနဲ့ပေါ့နော်ရက်တရအလွန်ရှေ့ဆက်ပြီးစောင့်ရက်မဲ့စီမံမှုတွေနဲ့ပတ်သက်ပြီးအများပြည်သူကိုဗာများအမှားစကားပြောချင်ပါလေရှင် VOA ကနေတဆင
့် VOA တဆင့်ကျွန်တော်တို့လူမှုဝန်ထမ်းကဲဆယ်ပြန်လည်ညာချထားရေးဝင်ကြီးဌာနရဲ့ရက်တရအလွန်စောင့်ရက်ချက်ဆိုတာပြောရရင်တော့တကယ်လို့ရက်တရဆိုတာဟာကျွန်တော်တို့ကအရှင်အဟုန်နဲ့စောင့်ရက်ဖို့ကျွန်တော်တို့အစိုးရအဖွဲ့အစည်းတွေနဲ့ပြည်သူကိုဘလောက်အကျိုးရှိအောင်စောင့်ရက်နိုင်မလဲဆိုတဲ့နေရာနေပြီးတော့ကြည့်ပြီးတော့အငြင်းဆုံးကျန်လို့အကောင့်ဖေဖွန်နိုင်မဲ့နီလန်ကိုရတရားဆိုနာမည်တက်လိုက်တယ်ရတရားမှာတချို့ကိစ္စတွေကတရားမှာဖြတ်သွားတာရှိတယ်တချို့ကိစ္စတရားမှာစနိုင်တာပဲရှိတယ်အဲ့တော့ကျွန်တော်ရတရားအနေမှာမလုပ်မလဲဆိုတော့ပြည်သူတွေရဲ့အကျိုးရှိမဲ့လုပ်ငန်းတွေကိုကျွန်တော်တို့ချပြထားတာရှိတယ်ဒါကို16ရက်နေ့ကျရင်လည်းကျွန်တော်ရှင်းလင်းပွဲမှာရှင်းလင်းမှာဖြစ်တယ်အဲ့ဒီအချက်လက်တွေကိုရတရားမှာမပြတ်ဘူးဆိုတဲ့အလုပ်တွေကိုကျွန်တော်တို့ပြီးပြအောင်ကျွန်တော်တို့ဆောင်ရွက်မယ်ပြည်သူအကျိုးရှိအောင်ပြည်သူရောအကျိုးရှိအောင်ဆောင်ရွက်မယ်ရတရားမှာစပဲစနိုင်တဲ့လုပ်ငန်းတွေလည်းပြည်သူရောက်ရောက်ဆက်ပြီးတော့ဆောင်ရွက်နိုင်အောင်ကျွန်တော်ကြိုးစားမယ်အဲ့တော့ပြည်သူအားလုံးပူးပေါင်းပါဝင်ပြီးပါလို့ပြောချင
်ဟုတ်ကဲ့ပါရှင်အလုတ်ရှုပ်နေကြတဲ့အဖြစ်ပြရာဝင်ကြီးအများကြီးကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ
်တနင်္ဂနွေနေ့ညချမ်း VOA အတန်လှည့်အစည်းအဝေးတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ပွင့်လင်းမြင်သာမှုပို့ပြီးတော့ရှိလာလေလေအမေရိကန်ကုမ္ပဏီတွေဘက်ကယင်းနှိမ့်နှံမှုပို့ပြီးတော့စိတ်ချလေဖြစ်မယ်လို့အမေရိကန်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးချားလ်ရစ်ကင်ကပြောဆိုလိုက်ပါတယ်အမေရိကန်ကုမ္ပဏီတွေပို့ပြီးတော့မှယင်းနှိမ့်နှံနိုင်ရေးအခြေအနေတွေကိုလာရောက်ပြီးတော့လေ့လာနေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကိုကိုသားညိုဦးကတည်ထောင်တွေ့ဆုံပြီးတော့အမေရိကန်မြန်မာကုံသွယ်ရေးတိုးမြင့်နိုင်မယ့်အနေအထားစိန်ခေါ်မှုတွေကိုမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးအဆွေးနွေးခန်းအစီအစဉ်နားဆင်ပါရှင
် Yes but the President Obama suspend
တမန်ဥပမာအမိန့်နဲ့ရင်းနှုံးကဒဏ်ခတ်ပိတ်ဆို့မှုအတော်များများကိုရုတ်သိမ်းတာတွေဆိုင်းငံ့တာတွေလုပ်ခဲ့ပါတယ်အမေရိကန်ကုမ္ပဏီတွေဘက်ကလည်းရင်းနှုံးနှံမှုလူလူလလရှိတယ်ဆိုတာကိုအမြဲပြပါတယ်အခြားနိုင်ငံတွေနဲ့နှိုင်းယှဉ်ချက်အရဆိုရင်တော့ American ယင်းနှိမ့်နှုတ်နှံမှုတွေကအခုချိန်ထိအတော့ကိုနည်းနေတော့
မှာ So the reason why is because America has had this sanctions regime for some time.
ဒါဘာကြောင့်လဲဆိုတော့အချိန်ကာလတစ်ခုထိ American ပြည်တော်စုအနေနဲ့ကမြန်မာပေါ်အရေးယူတန်ခတ်မှုတွေလုပ်ခဲ့တာကြောင့်ပါ။မကြာသေးခင်နှစ်တွေအတွင်းသမ္မတ Obama လက်ထက်ကြတော့မှဒီအရေးယူမှုတွေကိုဖြေလျှော့ပေးခဲ့တာပါ။ American နိုင်ငံသားရေးဌာနမှဆိုရင်ကျွန်တော်တာဝန်ကစီဝါရေးနဲ့စီဝါရေးလုပ်ငန်းများဆိုင်ရာကိစ္စရပ်တွေကိုတာဝန်ယူရပါတယ်။ကုန်သွယ်ရေးစီဝါရေးတည်ယူပို့ဆောင်ရေးဆက်သွယ်ရေးလုပ်ငန်းတွေကိုလည်းကြီးကြပ်တာဝန်ယူရတာပါ။ဒါ့ပြင်အရေးယူတန်ခတ်မှုဆိုင်ရာမူဝါဒတွေကိုလည်းကျွန်တော်အနေနဲ့တာဝန်ယူကြီးကြပ်ဆောင်ရွက်ရပါတယ်။ဒါကြောင့်ကျွန်တော်ပြောနေတာကတော့အရေးယူတန်ခတ်မှုတွေရှိတုန်းကစီဝါရေးအပေါ်မှာတစုံတရာထိခိုက်တက်ရောက်မှုတွေရှိပါတယ်။ဖြေလျှော့လိုက်တယ်ဆိုပေမဲ့လည်းစီဝါရေးလုပ်ငန်းတွေပြန်ဝင်လာဖို့ကအချိန်တော့ယူရပါလိမ့်မယ်။ဒါပေမဲ့သမ္မတအိုဘားမားအနေနဲ့ပြီးခဲ့တဲ့မေလအတွင်းတုန်းကအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်မှာအကန့်အသတ်အားလုံးကိုဖြေလျှော့ပေးလိုက်ပါပြီ။တန်ခတ်အရေးယူမှုတွေရဲ့20ရာခိုင်နှုန်းပဲကျန်နေသေးပြီးတော့ဒါတွေကလည်းတဦးချင်းပြတ်မှတ်ထားတဲ့အရေးယူမှုတွေဖြစ်ပါတယ်။ကျွန်တော်ဟာနိုင်ငံသားရေးဝန်ကြီးဌာနဘက်ကစီးပွားရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတဦးပါ။ဒါပြင်အမေရိကန်အကြီးအကဲတာဝန်ရှိသူတွေအတော်များများကလည်းဒီမြန်မာနိုင်ငံကိုလာရောက်နေတာတွေရှိပါတယ်။ဒီအပိုင်းထဲမှာဆိုရင်အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးဘရုတ်လာရောက်တာရှိပါတယ်။လာမယ့်ရှေ့ဘက်ထဲမှာဆိုရင်အမေရိကန်ပို့ကုန်သွင်းကုန်ဘဏ်ရဲ့ဥက္ကဋ္ဌ Fred Hotspot လာဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရေးဌာနအထူးတိုင်ပင်ခံပို့ကု Christie Kennedy လာတာလည်းရှိပါတယ်။ဒါဟာအစပိုင်းပဲရှိပါသေးတယ်။နောက်ပိုင်းမှာပို့ပြီးတော့ဓာတ်ရိုက်ထိဆက်မှုတွေတွေ့ရမှာပါ။ဒီလိုဖြစ်ထွန်းမှုတွေမှာစီးပွားရေးကိစ္စဟာအဓိကပါပဲ
။ And I think in many ways economics will be at the center of that growth.
Yeah, do you see any မြန်မာနိုင်ငံထဲမှာယင်းနှိမ့်နှံမှုကုန်သွယ်ရေးအတားအဆီးတွေဒါမှမဟုတ်စိန်ခေါ်ချက်တွေတွေ့ရပါလား။
Well, I don't think trade barriers is the way I would frame it, but what we're doing right now is under Secretary Kerry's leadership.
ကုန်သွယ်ရေးအတားအဆီးကြောင့်တော့နှောင့်နှေးစရာအကြောင်းမရှိဘူးလို့ကျွန်တော်ထင်တယ်။နိုင်ငံသားရေးဝန်ကြီး Kerry ရဲ့ခေါင်းဆောင်မှုအောက်မှာလက်ရှိဆောင်ရွက်နေတာကတော့ကမ္ဘာတစ်ဝှမ်းမှာရှိတဲ့ကုမ္ပဏီတွေကိုစူးစီးပေးနေတာတခုရှိပါတယ်။အဲ့ဒါကို Innovation Roadshow တီထွင်ဖန်တီးကြံစားမှုတွေကိုမျှဝေတဲ့အစီအစဉ်ဖြစ်ပါတယ်။အဲ့ဒီစီစဉ်ရဲ့အစိတ်ပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့ပုဂ္ဂလိကခန္ဓာလုပ်ငန်းတွေနဲ့မြန်မာနိုင်ငံပုဂ္ဂလိကခန္ဓာပိုင်းကစားသုံးသူတွေနဲ့ဆက်ဆက်ပေးဖို့ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့မှာအတွေ့အကြုံရှိခဲ့တဲ့ဖန်တီးကြံစားမှုတွေ၊စွန့်ဦးတီထွင်မှုတွေကိုလည်းဝင်မြပေးဖို့လည်းဖြစ်ပါတယ်။အစိုးရနဲ့ဖက်ဆက်လုပ်ကိုင်ပြီးတော့လည်းယင်းနှိမ့်နှံမှုတွေဆွဲဆောင်နိုင်တဲ့အစီအစဉ်တွေကိုကူညီပေးဖို့ပါ။ပွင့်လင်းမြင်သာမှုပိုရှိလာလေလေ၊ကြိုတင်တွက်ဆနိုင်လေလေ တရားဥပဒေစိုးမိုးမှုရှိလေလေအမေရိကန်ကုမ္ပဏီတွေအနေနဲ့သူတို့ယင်းဤတွေကိုစစ်ချလက်ချမြုပ်နှံလောက်ကင်လာနိုင်လေလေဖြစ်မှာပါတို့တက်မှုတွေကြည့်ရတာအတော်လေးကောင်းပါလေယင်းမြုပ်နှံမှုတွေပိုလုံနိုင်မဲ့နီလန်းတွေကိုပြည်တော်စုဝန်ကြီးတွေနဲ့ပြောခွင့်ဆိုခွင့်ရခဲ့ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ကျွန်တော်ရှင်းပြချင်ပါတယ်ကျွန်တော်တို့ကနောက်ကျနေပြီလားလို့ခင်ဗျားကမေးတယ်မြန်မာစီးပွားရေးဟာခုံပြန်ကြော်လွားတိုးတက်နိုင်မဲ့အခွင့်အလမ်းရှိပါဒီပညာသစ်တွေကိုသုံးပြီးတော့လုံနေတာကြောင့်ပါအလားတူပဲအမေရိကန်ကုမ္ပဏီတွေကလည်းခုံပြန်ကြော်လွားလုပ်လာနိုင်မယ်လို့ကျွန်တော်တွေးပါတယ်ဥပမာဆိုပါစို့ဗျာအခုရန်ကုန်မှာ Coca-Cola ကုမ္ပဏီရုံးချုပ်ဒီမှာရှိနေပါပြီ Coca-Cola ကုမ္ပဏီဟာဒီဈေးကွက်ကနေနှစ်အတော်ကြာထွက်သွားခဲ့တာအခုဒဏ်ခတ်မှုတွေပြန်ဖြေလျှော့ပေးတဲ့အထိပဲဆိုပါစို့နှစ်ရာချီတက်တန်းရှိတဲ့ Coca-Cola ကုမ္ပဏီနေနဲ့ဒါဟာဒုတိယအကြိမ်ပြန်ဝင်လာတာပါအမေရိကန်ညီညွတ်ညီမျှနှံမှုဟာတခြားသူတွေနဲ့မတူဘဲနဲ့တမူထူးကြပါတယ်ကျွန်တော်တို့ကရေရှည်အတွက်မြုပ်နှံတာပါလူမှုအတိုင်းဝန်းတွေထဲမှာယင်းနှမြုံနံလောက်ကင်တာပါဒေတာခံတွေကိုငားရန်အသုံးပြုပါတယ်ပြီးတော့လူမှုအတိုင်းဝန်းကိုတာဝန်တိတိအကျိုးပြုတဲ့ယင်းနှမြုံနံမှုဖြစ်ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့အမှတ်တင်ကိတာကတော့အရေးသွေးမြင့်တဲ့ယင်းနှမြုံနံမှုတွေဖြစ်ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းအချို့ကတကယ့်ကိုကြီးမားတဲ့အမေရိကန်ယင်းနှမြုံနံသူတွေဖြစ်ကြပါတယ်ဥပမာပြလို့ရပါတယ်အခု Coca-Cola ကုမ္ပဏီဆိုရင်မြန်မာစီးပွားရေးထဲမှာဒေါ်လာတန်း100ယင်းနှမြုံနံမဲလို့ဆိုထားပါတယ်အခုဆိုရင်ပဲတန်း130မြုံနံထားပြီးပါပြီဒီယင်းနှမြုံနံမှုနဲ့အတူဒေတာကန်မြန်မာလူမျိုးတွေအတွက်အလုတ်ကန်နေရာပေါင်း2000ကျော်ကိုလည်းဖန်တီးပေးထားပါတယ်အမျိုးသမီး3000လောက်ကိုစွမ်းရည်မြင့်တင်မှုတွေလှုပ်ပေးမှာပါဒါဟာ Coca-Cola ကုမ္ပဏီရဲ့လူမှုအတိုင်းအဝန်အကျိုးပြုအစီအစဉ်တွေပါလူရေ12000ကျော်ကျေးရွာသားတွေအတွက်ရေနဲ့အညစ်အကြေးတန့်စင်စနစ်တွေရရှိအောင်အကူအညီပေးခဲ့ပါတယ်ဒါတွေက Coca-Cola ကုမ္ပဏီကလှုပ်ပေးခဲ့တာတွေပါဒီနိုင်ငံတွင်းကပြည်သူတွေရဲ့စားဝတ်နေရေးကျမ်းမာရေးအခြေအနေတွေတိုးတက်ကောင်းမွန်လာဖို့အကူအညီတွေပေးကျင်တာလည်းပါပါတယ်။ဒါဟာမြန်မာနိုင်ငံတည်းယင်းနှမြုံနံလိုတဲ့ American Company G အားလုံးရဲ့လိုလားချက်ကိုကိုးစားပြု
country and that is representative of almost every major American company that wants to invest.
Yes. ဆိုတော့ဒီတော့တော့မြန်မာနိုင်ငံထဲမှာယင်းနှမြုံနံကြမဲ့ American Company တွေအနေနဲ့ပုံမှန်အစီအစဉ်စာရေးဖို့အပါအဝင်လူမှုအကျိုးပြုလှုပ်ဆောင်မဲ့လမ်းညွှန်ချက်တွေကို American နိုင်ငံရဲ့ဌာနကချမှတ်ပေးထားတာရှိပါတယ်။ကုမ္ပဏီတွေအနေနဲ့ဒါကိုလိုက်နာမှုရှိရလား။နောက်နိုင်ငံကြီးဌာနကရောဘယ်လိုမျိုးစောင့်ကြည့်ဆက်ဆဲမှုလုပ်ပါလဲခင်ဗ
ျ Well, you're right about that. Yes. But I also want to say that my bureau at the State Department that I lead as well as the State Department at large.
ခင်ဗျားပြောတာမှန်ပါလေ။ကျွန်တော်ဦးဆောင်ရတဲ့ဌာနအနေနဲ့ရောနိုင်ငံကြီးဝန်ကြီးဌာနတစ်ခုလုံးအနေနဲ့ပါ ACE Award လို့ခေါ်တဲ့အကောင်းဆုံး American Company ဆုနှစ်စဉ်ကြီးမြင့်လေးရှိပါတယ်။ကမ္ဘာနေရာအနှံ့က American Company တွေဒေတာကန်လူမှုအတိုင်းဝန်းတွေအပေါ်မှာအကျိုးပြုမှုအပေါ်တည်ပြီးတော့ပေးတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုရင်တော့ပုံမှန်အစီရင်ခံစာပြန်တင်ရမယ်ဆိုတဲ့ American ယင်းနှမြုံနံသူတွေကိုလမ်းညွှန်ချက်ရှိပါတယ်အခုမိနစ်ပိုင်းလေးကပဲ Coca-Cola ကအမှုဆောင်တွေနဲ့ဒီကိစ္စကိုပြောပြပါတယ်ဒီလိုပုံမှန်အစီရင်ခံစာပြန်တင်ရတာမျိုးကိုသူတို့လည်းလူလာလာရှိပါတယ်ဒါဟာပွင့်လင်းမြင်သာမှုကိုပြသလိုဒီမှာယင်းနှမြုံနံသူတွေကြုံရမဲ့စင်ခေါ်ချက်တွေကိုလည်းသိရပါတယ်ဒါဟာစီးပွားရေးလုပ်ငန်းတွေအတွက်လည်းကောင်းမွန်တဲ့အလေးထားပါမေလာတုန်းကသမရဥပမာကကန့်သက်ချက်တော်များများကိုဖယ်ရှားခဲ့ပါတယ်။အဲ့ဒီထဲမှာတာဝန်သိယင်းနှမြုံနံမှုဆိုင်ရာပုံမှန်စင်ခန်းစာတင်ဖို့လိုအပ်တဲ့ယင်းနှမြုံနံမှုပမာဏအနည်းဆုံးသတ်မှတ်ချက်ကိုဒေါ်လာ5000ကနေဒေါ်လာ5000အထိတိုးမြင့်သတ်မှတ်လိုက်ပါတယ်။ဒါကြောင့်ယင်းနှမြုံနံမှုအသေးလေးတွေအတွက်ပုံမှန်စင်ခန်းစာတင်ရမယ်ဆိုတဲ့ဝန်ထုတ်ဝန်ပူညော့သွားစီပါတယ်။ဘာပဲပြောပြောအမေရိကန်ကုမ္ပဏီတွေအနေနဲ့ဒေတာကန်လူမှုအတိုင်းဝန်းကိုအကျိုးပြုစီတာလူခွင့်ရေးကိုတံပိုးထားလေးစားတာတွေဖြစ်စေဖို့အတွက်American Soya ရဲ့ပိုင်းဖြတ်ဆောင်ရွက်ချက်တွေအပေါ်မှာကျွန်တော်တို့ကတော့ဂုဏ်ယူပါတယ်
Human rights it's something we're very proud of.
Yeah, another questions about the နောက်မေးခွန်းကတော့ဒီ SDN ဆိုပြီးတော့တည်ကြတဲ့ American ပြည်တော်စုကအမိမဲစီရင်သတ်မှတ်ထားတဲ့ကိစ္စပါမြန်မာနိုင်ငံမှာကနှစ်ပေါင်းများစွာဆွတ်ချွေးအောက်မှာခရိုနီစီးပွားရေးကအားကောင်းခဲ့တော့အခုချိန်မှာလည်းဒီမြန်မာစီးပွားရေးပေါ်မှာသူတို့ကဩဇာကြီးနေတော့မှာဒါကြောင့်မလို့အခုလိုမျိုးမြန်မာနိုင်ငံနဲ့ပတ်သက်လို့ American ပြည်တော်စုကအမိမဲစီရင်သတ်မှတ်ထားတဲ့ကိစ္စကြောင့်American မြန်မာကူသွယ်မှုတိုးမြင့်လာတဲ့အပေါ်မှာပြဿနာဖြစ်စီမယ်လို့ထင်ပါလား
America as I said has eased 80% or so of the sanctions and
ကျွန်တော်ပြောသလိုပါပဲ American ကဒဏ်ခတ်ပိတ်ဆို့မှု80ရာခိုင်နှုန်းကိုလျှော့ပေးခဲ့ပါပြီ။ကျန်20ရာခိုင်နှုန်းကအတေချာကိုရည်ရွယ်ပြတ်မှတ်ထားတဲ့အရေးယူမှုမျိုးဖြစ်ပါတယ်။သမရအကြံပေးလုပ်နေတဲ့ဘန်ရုပြောခဲ့သလိုပါပဲဒီအရေးယူဒဏ်ခတ်မှုတွေကိုကျွန်တော်တို့လည်းမရှိစေချင်ပါဘူး။ကျန်တဲ့အရေးယူမှုတွေဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပို့ပြီးတော့မြန်ဆန်စေဖို့နဲ့အနောက်ရှက်အဟန်တာဖြစ်နေသူတွေကိုအသေးချာပြစ်မှတ်ထားကင်တွယ်တာဖြစ်ပါတယ်။ဒီကိစ္စမှာဒီမှာရှိတဲ့အစိုးရနဲ့နိနိကကကကိုညှိနှိုင်းဆောင်ရွက်နေတာပါ။ဒီနေရာမှာအမေရိကန်စီးပွားရေးလုပ်ငန်းတွေကိုမထိခိုက်စေဖို့လဲကြိုးပမ်းဆောင်ရွက်နေပါတယ်။ ကောင်းဆုံးအဖြစ်အောင်ကျွန်တော်တို့လုပ်နေပါ
တယ် So we try to make sure that American businesses aren't penalized in the process. We do our best to make sure that's the case.
မြန်မာစီးပွားရေးအပေါ်ဝင်ကြီးရဲ့အမြင်ကိုလည်းသိကြပါတယ်အခုဒီမြန်မာနိုင်ငံအပြောင်းလဲကိုကိုတွေ့လဲကြုံရသလိုအစိုးရပိုင်းရောစီးပွားရေးပိုင်းကခေါင်းဆောင်တွေနဲ့လည်းတွေ့ခဲ့ပြီးပါပြီမြန်မာစီးပွားရေးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲ
Well, it's impressive because first of all, Myanmar is part of ASEAN.
လာလာကောင်းနေမြန်မာလေမြန်မာဟာအာဆီယံစိတ်ပိုင်းတစ်ခုပါ။အာဆီယံဒေသဟာအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဖက်ထဲမှာပါဝင်ပါလေ။ဒါ့အပြင်အာဆီယံဟာဖွံ့ဖြိုးမှုအမြင့်ဆုံးဖြစ်လာတဲ့ဒေသတစ်ခုပါ။ရန်ကုန်မြို့ဝါဆိုရင်2025ဆိုရင်ကမ္ဘာလူကြီး50ခန့်လုံးဟာလေယာဉ်ခရီး9နာရီစီးပြီးတော့ရောက်လာနိုင်တဲ့အချက်အချာနေရာဖြစ်လာပါလိမ့်မယ်။ဒါဟာကမ္ဘာရဲ့အနာဂတ်မှာဖွံ့ဖြိုးလာမယ့်အနေအထားပါ။ခုဆိုရင်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုကို800ခန့်လုံးတိုးတက်လာမယ်လို့တွက်ဆထားပါတယ်။ဒီကနေဆက်ပြီးတော့တိုးတက်လာမယ်လို့ထင်ပါတယ်။အခုကစီးပွားရေးအခြေခံအဆောက်အဦတွေလိုအပ်နေပါတယ်။ညီညွတ်မှုတွေပိုလာဖို့အတွက်စီမင်းလုပ်ထုံးအတော်များများကိုပြန်လည်ပြင်ဆင်ဖြေလျှော့ရတာဆိုတာကိုအစိုးရကလည်းသဘောပေါက်ပါတယ်။ဒါကိုအစိုးရအနေနဲ့အသေးချာဆောင်ရွက်နိုင်မှာပါ။ကျွန်တော်တို့ဘက်ကလည်းအနီးကပ်ဆုံးကူညီဆောင်ရွက်နေပါတယ်။စွန့်ဦးတီထွင်လုပ်ငန်းရှင်အတိုင်းဝိုင်းတွေစံသစ်တီထွင်ကျန်ဆောက်သူတွေနဲ့လည်းကျွန်တော်တို့တွဲဖက်ဆောင်ရွက်နေပါတယ်။စီဝါရေးခွင့်လန်းတွေကတော့အတော်ကြီးကိုစိတ်လှုပ်ရှားစရာကောင်းပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကကျွန်တော်ဒီကူရောက်ခဲ့ပါတယ်။အခုပြန်လာတဲ့အခါမှာလျင်မြန်မှုတွေနဲ့စွာအားကောင်းကောင်းနေရှိနေတယ်ဆိုတာခံစားမိပါတယ်။ပြောင်းလဲရွေရှားသွားတဲ့အတိုင်းပြည်တစ်ခုလို့ခံစားမိပါတယ်။နောက်တစ်ခါပြန်ရောက်လာရင်ဘယ်လိုအခြေအနေဖြစ်မလဲဆိုတာကလည်းစိတ်လှုပ်ရှားစွာနဲ့စောင့်ကြည့်ချင်ပါတ
ယ်။ I'm very excited to see what it'll look like when I'm back the next time.
Yes, but ဒါပေမဲ့မြမစီဝါရေးပညာရှင်အချို့ပြောတာကတော့အစိုးရတစ်ဖက်ကစီဝါရေးမူဝါဒအသေးစိတ်ထုတ်ပြန်ပြီးဖို့နောက်ကျနေတယ်နောက်မြန်မာနိုင်ငံယင်းနှိမ့်နှံ့မှုကော်မရှင်ပြင်ဆင်ဖွဲ့စည်းတာကလည်းနောက်ကျခဲ့တဲ့ဆိုပြီးတော့ဝေဖန်မှုတွေရှိပါတယ်။အစိုးရတိရဲ့ဒီစီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်တဲ့ခြေလှမ်းအပေါ်မှာရောဘယ်လိုယူဆပါလဲ
We I spoke to almost every one of their leading economic ministers and I'm convinced that everything is heading in the right direction. They're dealing with
စီးပွားရေးမှာတာဝန်ယူရတဲ့ပြည်ထောင်စုဝန်ကြီးအားလုံးနဲ့ကျွန်တော်စကားပြောဖြစ်ပါတယ်။အခြေအနေကတော့လမ်းကြောင်းမှန်ပေါ်မှာရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်။ရှုပ်ထွေးနေတဲ့အခြေအနေတွေကိုသူတို့ကင်တွေနေရပါတယ်။အကျန်းတွေကနေကြီးကြီးမားမားဖြစ်လာဖို့အတွက်စတင်လှုပ်ဆောင်နေကြပါပြီ။စောရာနောက်ကျတာတွေအပေါ်မှာကျွန်တော်မှတ်ချက်မပေးလိုပါဘူး။ဒါပေမဲ့သူတို့အနေနဲ့ဘယ်ကိုသွားရမလဲဆိုတာနားလည်ကြပါလိမ့်။ဒါကြောင့်လမ်းကြောင်းမှန်ပေါ်မှာရှိတယ်လို့ကျွန်တော်ကယုံကြည်စေပါတ
ယ်။ And they seem to me to be on the right path to getting there.
Yeah, my last question about the Myanmar war.
နောက်ဆုံးမေးခွန်းမှာဒီမြန်မာနိုင်ငံဟာဆေးဥချွေအောက်မှာ150ပိတ်လောင်ခံခဲ့ရပါတယ်။ဖြစ်ရှင်းစရာပြဿနာကလည်းအများကြီးကိုရှိပါတယ်။အစိုးရတဲ့အနေနဲ့ငင်းညာရေးနောက်လူခွင့်ရေးနောက်အခြားနိုင်ငံရေးကိစ္စတွေကိုဖြည့်ရှင်းနေတဲ့အချိန်တပြိုင်တည်းထဲမှာစီးပွားရေးဖွံ့ဖြိုးမှုကိုကင်တွယ်သွားနိုင်မယ်လို့ထင်ပါလားယူဆပါလား
You know when Aung San Suu Kyi was elected in a landslide it was an amazing moment in history
and Aung San Suu Kyi ကရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တာပါ။တမိုင်းမှာအန်ဝန်စရာကောင်းလောက်တဲ့အချိန်ဖြစ်ပါတယ်။ဒီမိုကရေစီခေါင်းဆောင်တဦးနဲ့အတူဒီမိုကရေစီအသက်ဝင်မွေးဖွားလာတာဆယ်စုနှစ်တွေအတွင်းမှာဒါပထမဆုံးအချိန်ပါအခြေအနေကောင်းတွေဖြစ်လာဖို့အတွက်ကျွန်တော်တို့ဘက်ကအတတ်နိုင်ဆုံးကူညီပေးလိုပါတယ်။ဒေါ်ဆန်းစုကြည်နဲ့နီနီကက်ကဆက်ဆံနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့လာမယ့်စက်တင်ဘာလထဲကျရင်အမေရိကန်သမ္မတနဲ့ဝါရှင်တန်မှာတွေ့ဆုံဖို့ရှိတာဟာအတော်လေးစိတ်လှုပ်ရှားစရာပါ။ကျွန်တော်တို့နဲ့အတူလှုပ်ဆောင်စရာတွေအများကြီးရှိပါတယ်။ခင်ဗျားပြောတာရဲ့တစ်ဖက်ကအခွင့်အလမ်းတွေရှိတယ်ဆိုတာလည်းကျွန်တော်ပြပါရစေ။ကမ္ဘာကြီးနဲ့ထိဆက်ဆက်ဆံမှုအခွင့်အလမ်းတွေရှိလာပါလေ။နိုင်ငံသားချင်းညီမျှနွမ်းမှုတွေလာဖို့အတွက်အခွင့်အလမ်းတွေရှိပါတယ်။နိုင်ငံဝင်ငွေရမယ့်စီးပွားရေးပုံစံအမျိုးမျိုးကိုဖန်တီးလို့ရမယ်အလုပ်ကံတွေဖန်တီးလို့ရပါတယ်အတော်လေးဆေးလို့ရှားစရာအချိန်ခါကောင်းပါဒေါ်ဆန်းစုကြည်ဟာအပြောင်းလဲအတွက်အားကြီးတဲ့တမူထူးတဲ့ခေါင်းဆောင်ပါ
time and it's hard to imagine a more dynamic and capable leader than Aung San Suu Kyi
မြန်မာနိုင်ငံဟာမကြခင်အချိန်အတွင်းမှာအမေရိကန်ရဲ့ GSP ဒီကုန်သွယ်မှုအထူးအခွင့်အရေးရတဲ့နိုင်ငံတနိုင်ငံဖြစ်လာနိုင်ခြေရှိပါလား
Well it's a great question I know that it is a topic of
ကျွန်တော်နေပြည်တော်ကိုရောက်တုန်းကပြည်တော်စုဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးစဉ်မှာဒီကိစ္စဟာထိတ်တန့်အကြောင်းအရာတစ်ခုဖြစ်ပါတယ်အမေရိကန်ပြည်တော်စုဘက်ကဒီကိစ္စနဲ့ပတ်သက်လို့အတော်လေးတက်တက်ကြွကြွရှိပြီးတော့သုံးသပ်မှုတွေလုပ်နေပါတယ်ဒီကိစ္စပေါ်မှာလည်းဝင်ကြီးတွေဘက်ကစိတ်ဝင်စားမှုရှိပါတယ်ဒါဟာဦးစားပေးဆွေးနွေးကြတဲ့အကြောင်းကိစ္စပ
ါ It is certainly on our list of priorities to discuss
ချိန်ပေးပြီးတော့ဖြည့်ကြားပြီးတဲ့ကြောင့်ကျေးဇူးတင်ပါတ
ယ် Thank you very much
Thanks
ဒါကတော့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကိုကိုသားညိုဦးကတီးတန့်တွေ့ဆုံပြီးတော့မေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဩဂုတ်လ14ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10:00အထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ရအောင်ပါရှင်
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြချင်ပါတယ်။ Hansie Inley ဆိုတဲ့သောရရှင်ကတော့ VOA ကိုနားဆင်လာခဲ့တာဆယ်စုနှစ်တော်တော်များများရှိခဲ့ပါပြီတဲ့။
VOA ကိုနားထောင်လာခဲ့တာရာစုနှစ်ထွက်ဝက်ကျော်ရှိပါပြီ VOA ကသတင်းအမှန်တွေကိုကြားသိနားထောင်ခွင့်ရနေလို့ကဘာကြီးဘာဖြစ်နေသလဲဗမာပြည်ကြီးဘာဖြစ်နေသလဲတိရကြားရမတ်ဆရာကဏ္ဍအစုံကဘ ഹു တုတရအတိအမြင်တွေတိုးပွားအတွေးခေါ်တွေရင့်ကျက်မြင့်မားလာရလို့ VOA ရဲ့ကျေးဇူးကကြီးမားပါတယ်ဗျာဝိုင်းတော်သူဝိုင်းတော်သားများကြားမှာကြပါစေအသက်အရာကျော်ရှည်ကြပါစေ
ရာစုနှစ်ထွက်ဝက်ကျော်နားဆင်လာတယ်ဆိုတော့ဒီတော်ရရှင်နားဆင်တဲ့တက်တန်းက250မကတော့ပါဘူးနော်တော်တော်ကိုရှေ့ကြပြီးတော့ VOA ကိုတက်ဆိုင်မမက်ပုံမှန်အားပေးတဲ့သောရရှင်မယ်ဆိုတာသိလိုက်ရပါတယ်။သူ့လောက်မကြပါနဲ့လေ VOA ကိုတော်တော်ကြကြနားဆင်ပါတယ်ဆိုရင်နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်။လင်းလင်းဆိုတဲ့သောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီတဲ့။သတင်းတင်ပြပုံကိုအရင်နှစ်သက်မိပါတယ်လို့ရေးလာပါတယ်။ကျေးဇူးပါရှင်။အခုလိုမျိုးနှစ်ရှည်လာများအားပေးလာတဲ့သောရရှင်ရဲ့အားလုံးကိုလည်းအထူးကျေးဇူးပါလို့ထပ်ပြောချင်ပါတယ်။မတ်သိန်းကြီးဆိုတဲ့သောရရှင်ကတော့
VOA ကိုအမြဲတမ်းအားပေးနားထောင်နေတဲ့မြန်မာပရိသတ်တို့ပါ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကိုစိတ်နှစ်သက်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှဖျားစမ်းမချမ်းသာကြပါစေလို့ဆုတောင်းပေးလိုက်ပါမြန်မာပြည်သူပြည်သားတွေကိုအမြင့်ကျယ်အောင်အသိပညာတွေတိုးပွားအောင်နှစ်ပေါင်းများစွာအကူအညီတွေပေးနေတဲ့ VOA အမြဲအားပေးနေပါတယ်ကျေးဇူးလေးတင်ပါတယ်ရှင
်မတ်သိန်းကြီးဆိုတဲ့တော်ရရှင်ကလည်း VOA ကိုနှစ်ပေါင်းများစွာနားဆင်အားပေးလာတဲ့တော်ရရှင်တယောက်ဖြစ်ပါတယ်။ဟုတ်ကဲ့ပါမသိန်းကြီး။ VOA အစီအစဉ်တွေကိုနားဆင်အားပေးတယ်လို့မျိုးကျမတို့ VOA မြန်မာပိုင်းကရုပ်မြင်သံကြားအစီအစဉ်အခုနှစ်ပိုင်းတွေအတွင်းမှာတင်ဆက်ပေးနေတာမလို့ရုပ်မြင်သံကြားအစီအစဉ်ကိုလည်းဖမ်းယူကြည့်ရှုပါလို့ပြောချင်ပါတယ်နော်။ TV ကနေပြီးတော့ဓာတ်ရိုက်ဖမ်းယူကြည့်ရှုဖို့မလွယ်ဘူးဆိုရင်လည်းကျမတို့ Facebook စာမျက်နှာမှာကြည့်ရှုလို့ရပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်ကြော်ထွန်းထွန်းကတော့ထိုင်းမြန်မာနယ်စပ်ကအရွှေပြောင်းအလို့သမားတူဦးဖြစ်ပါတယ်။သူကလည်းထိုင်းဘက်ကနေပြီးတော့ Facebook ကနေတက်ဆင် VOA အစီအစဉ်တွေကိုဖမ်းယူနားဆင်သူပါ
။တနေ့စာရေဒီယိုအသံဖိုင်တွေကို Facebook ပေါ်မှာနားဆင်နိုင်ရင်အတော့ကိုအဆင်ပြေပါမယ်။ Facebook ကို Time က SIM card နဲ့မြန်မာပြည်က SIM card တိုင်းမှာရနိုင်တာမို့လို့ကျွန်တော်တို့လိုအလို့သမားတွေအမြဲနားထောင်နိုင်ပါတယ်။ဓာတ်ရိုက်မရရင်လည်းအစီအစဉ်ပြီးပြီးချင်းဆိုရင်လည်းအဆင်ပြေပါတယ်။ Internet ဖို့အမြဲမတက်နိုင်လို့ပါ။မရရင်လည်းစိတ်မဆိုးပါဘူး။VOA ကိုအမြဲအားပေးနေပါတယ်။ VOA ဝိုင်းတော်သားတွေစိတ်ချမ်းသာကိုကျမ်းမာပြီးနှစ်သက်မှာပျော်ရွှင်စွာနဲ့တာဝန်ထမ်းဆောင်နိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာ
။ Internet ဖို့အမြဲတမ်းမတက်နိုင်လို့ဆိုတာကိုနားလည်ပါရနော်။အခုလိုမျိုးတက်နိုင်သမျှ VOA စီစဉ်တဲ့ကိုနားဆင်ဖမ်းယူအားပေးတယ်ဆိုတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်။ကိုကျော်ထွန်းထွန်းနဲ့ဒီမြန်မာထိုင်းနယ်စပ်ကရွှေပြောင်းအလို့သမားတွေလည်းစိတ်ချမ်းသာကိုကျမ်းမာပြီးတော့အလုံငန်းကိုင်ငန်းနေအဆင်ပြေပါစေလို့ VOA အဖွဲ့သားတွေပြန်ပြီးတော့ဆုတောင်းပေးပါတယ်ရှင်။အခုတော့တော်ရရှင်ကိုနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြပေးချင်ပါတယ်။ American Billboard Hot 100ဖြစ်ဆုံးတေးနံပါတ်100ဆင်းမှာဒီတစ်ပတ်နံပါတ်1ချိန်တဲ့သချင်းလေးပဲဖြစ်ပါတယ်ရှင်။ တချင်းကောင်းစဉ်က cheap thrills ဖြစ်ပြီးတော့ Australia တေးတေးဆို Sia Fala ရဲ့ခုနှစ်ချက်မြောက်တေးတပြား This is acting ဆိုတဲ့တေးတပြားတွေကဖြစ်ပါတယ်2016ခုနှစ်မှာထွက်တဲ့တေးတဲ့ပြားဖြစ်ပြီးတော့အဲ့ဒီသချင်းကိုတော့အစီအရနဲ့ American တေးထုတ်လို့သူ Greg Kurstin တို့ပူရဲပြီးတော့ရေးဆက်ထားတာပါတီးလုံးပြန်တီးပြီးတော့ remix လုပ်တော့ American နာမည်ကျော်အဆိုတော် Sean Paul က Jamaican Reggae Hand ဂီတနဲ့ဝင်ပြီးတော့သီဆိုပေးထားတာဖြစ်ပါတယ်အဲ့ဒီသချင်းက Pop ဂီတအမျိုးအစားဖြစ်ပြီးတော့တီးတီးကြပ်ကြပ်ပြောရမယ်ဆိုရင်တော့ Electro Pop အမျိုးအစားလို့ပြောနိုင်ပါတယ်ဒီသချင်းကို Rihanna ရဲ့ Anti တေးတပြားအတွက်ရည်ရွယ်ပြီးတော့ရေးတာဖြစ်ပြီမလဲရီဟာနာကမလို့ချင်းဦးဆိုလို့ဆီယာကသူ့ရဲ့ကိုပိုင်အခွေမှာထည့်သုံးလိုက်တာပါသူ့ရဲ့တချင်းကပေါက်သွားပါရင်နော် Rolling Stone Magazine ကတော့ဒီတချင်းဟာပါတီတချင်းမျိုးတစ်ပုဒ်ဖြစ်တယ်လို့ဆိုပြီးတော့ The Guardian သတင်းစာကလည်းပါတီမှာဖွင့်ဖို့ဖွင့်ပြော်တဲ့တချင်းတစ်ပုဒ်ပါလို့ဆိုထားပါတယ်ဒီတချင်းကကနေဒါပြင်သစ်ဂျာမနီစပိန်ဆွီဒင်အပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်မှာနံပါတ်1ရောက်ပြီးတော့တခြားနိုင်ငံအများပြားမှာလည်းနံပါတ်30ထဲဝင်ပါတယ်ဒီတဲ့ချင်းကဟိုတယ်လောကပဲနံပါတ်3ချိတ်လို့တော်ရရှင်တွေကိုကျမဒီမြန်မာပြည်ကပေးစာများအစီအစဉ်မှာပဲဖွင့်ပြထားပြီးသားလည်းဖြစ်ပါတယ်အခုနံပါတ်1ပထမဆုံးချိန်နဲ့ရောက်လာလို့နောက်ထောင်လိုက်ရသေးတဲ့တော်ရရှင်တွေအတွက်ပြန်ပြီးတော့ဖွင့်ပြပေးကြပါတယ်ရှင်ဆီယာနဲ့ရှောင်းပေါလူရဲ့ Cheap Thrills ဖြစ်ပါတယ်ရှင
် Up with it girl rock with it girl show them it girl with a bang bang bounce with it girl dance with it girl get with it girl with a bang bang
come on come on turn the radio on.
To the floor, I may see your energy because me not play no hide and seek. What is the thing you ever make me feel, weak, girl? Free. Cause anytime I whine and catch it, this is like
the bullet of a booty for me. Cheap thrills, yeah. The team announced in the entire hour.မြန်မာတေးချစ်တော်ရရှင်တွေမြန်မာတချင်းတွေတပုတ်နဲ့လည်းနောက်ပိုင်းမှာမေတ္တာတေးလက်ဆောင်ဖွင့်ပြပေးဦးမှာဖြစ်ပါလိမ့်ရှင်အခုတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားချင်ပါတယ်အဲတော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုမပြောပြပေးခင်မှာအခုကျမတို့ VOE ကနေအစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုရဲရေးလာတဲ့ပခုတ်ကတော်ရရှင်ကြော်စွာရဲ့စာကိုပြောပြပေးချင်ပါတယ
်တောင်သူလယ်သမားတွေရဲ့တိတ်ဆက်ခံမြေရာနဲ့ပတ်သက်တဲ့ဆွန့်လွတ်ဆိုင်ရာဥပဒေ new ဥပဒေညွှန်ကြားချက်အမိန့်ပြန်နှံတွေကိုပညာရှင်ဆွေးနွေးကြများတင်ဆက်ပေးနိုင်မှာကမျှော်လင့်နေပါကြောင်း
ဟုတ်ကဲ့ပါပခုတ်ကူကကိုကျော်စွာကတိန်းစေခံမြေယာနဲ့ပတ်သက်တဲ့ပညာရှင်တွေဆွေးနွေးခန်းလေးတွေတင်ဆက်ပေးနိုင်ဖို့မျှော်လင့်ပါတယ်လို့ရေးလာပါတယ်ဒီတော့ရှင်ရေးလာတဲ့အချိန်မှာတိုက်တိုက်ဆိုင်ဆိုင်ပါပဲရှင်ကျမတို့စီကိုဆက်သွယ်ပြီးတော့ဒီလေယာမြေတိန်းတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တောင်သူလယ်သမားတွေကြုံနေရတဲ့အခက်အခဲကိုရှင်းဖွင့်ခြင်းပါတယ်ဆိုပြီးတော့တော်ရရှင်တယောက်ဆက်သွယ်လာတာမလို့ဒီတော့ရှင်ရဲ့ရှင်းဖွင့်ချက်ကိုဝေမျှပေးခြင်းပါတယ်နော်ဝါခမရွှေလောင်းတိုင်တွေကလေသမားတူဖြစ်တဲ့ကိုထစ်ထစ်ရှင်းဖွင့်လာတာဖြစ်ပါတယ်လေသမားတွေရဲ့အကျိုးကိုကိုစားပြုဖို့ဖွဲ့စည်းထားတဲ့အဖွဲ့တွေမှာလေသမားတွေရဲ့ကိုကြိုးစည်းပွားမငဲခွက်သူတွေကိုထည့်ထားတာကိုဖီဝေကတစင်သက်ဆိုင်ရာတည်စေခြင်းလို့ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့ကိုထစ်ထစ်ကိုယ်တိုင်ရင်ဖွင့်လာပါတယ
်ဇူလိုင်31ရက်နေ့ကကျွန်တော်တို့ရှီလောင်းမှာနေရာမြေတင်လန်ပေးရရေးဆိုပြီးတော့ကော်မတီတရားဖွဲ့တယ်အဲ့ဒီလိုဖွဲ့တဲ့နေရာမှာကျွန်တော်တို့ရှီလောင်းမှာကြားတဲ့အခါကျတော့လေသမားအများစုကိုမဖိတ်ဘဲနဲ့ဒီနေရာမြေကော်မတီဖွဲ့မယ်ဆိုတဲ့ပုံစံကြီးကသူတို့နဲ့ပတ်သက်တဲ့သူတွေကိုဖိတ်ပြီးတော့မှ မေယာမီကော်မတီကိုဖွဲ့လိုက်တယ်ဖွဲ့လိုက်တဲ့အချိန်မှာလေမေယာမီတင်ထားတဲ့သူအများစုကမေယာမီကော်မတီထဲမှာပြောင်းဝင်နေတဲ့အတွက်ကျွန်တော်တို့ကအုပ်ချုပ်ရေးလုပ်လို့ကျွန်တော်တို့ကစောင့်ကြာလဲတမားတွေလက်မှတ်ထိုးပြီးတင်ထားလိုက်တယ်အဲ့ဒီလိုတင်ထားလိုက်တဲ့နေရာမှာသူတို့ကကျွန်တော်တို့ကပြန်လဲတင်ဆက်ပေးလို့မရဘူးဆိုပြီးတော့မှကျွန်တော်တို့ free auto use ရကျွန်တော်တို့ပြန်ပြောလိုက်တယ်အဲ့ဒီမျိုးအုပ်ချုပ်ရေးမှုကိုအကောက်ွက်တယ်ဆိုပြီးလေသမားတွေတန်းစီပြီးတော့တွားပြောထားတာမနေဘူးကျွန်တော်တို့ကောက်ွက်တယ်နှုတ်နဲ့ကျွန်တော်တို့ကောက်ွက်တယ်ဆိုပြီးတော့မှအဲ့ဒီနေ့ပဲညနေ၄နာရီလောက်ကနေည၈နာရီလောက်ထိကြော်ပြီးတော့ကောက်ွက်တယ်နောက်လွတ်တော်ကူစလေဦးတဲ့လေသမားတွေကိုယ်တိုင်ကဒီစိုက်ရိုက်လာတိပြီးတော့မှဥထေအောင်လည်းကျွန်တော်တို့ကောက်ွက်တယ်ဒီအဖို့လုံးဝမကြိုက်ဘူးကောက်ွက်တယ်လုံးဝမကြိုက်ဘူးဆိုတာအများကြီးပဲလာတန်းစီပြီးပြောတယ်အဲ့ဒီအတွက်ကျွန်တော်တို့ခိုင်ရေးတင်ပါဘူးသူတို့အားလုံးထောက်ခံတယ်ကျွန်တော်တို့ကဒီလိုတော့ကိုယ်စနဲ့2ဦးကိုလည်းကျွန်တော်တို့ကစတင်လိုက်တယ်ဒေါမီနီစံနဲ့ဦးထီအောင်လို့ပေါ့နော်ကျွန်တော်တို့တိုင်းဒေသကြီးတင်တဲ့နှစ်ပဲလို့တော့ကိုယ်စနဲ့ကိုစတင်လိုက်တယ်ကျွန်တော်တို့တော့ဒီဥစ္စာတွေမကြိုက်ပါဘူးဒီလူတွေအများစုကနေရာမြေသိမ်းတဲ့သူတွေဖြစ်တဲ့အတွက်ကျွန်တော်တို့နေသမားတွေကနေပြီးတော့မှအတိုက်အချင်းဆုံးသူတွေကိုပြန်လဲရွေးချယ်ပေးပါလို့ကျွန်တော်တို့ကတင်ပြထားတယ်ဒီနေ့10ရက်ကျော်သွားပြီဖြစ်တဲ့အတွက်30ဒီလနေ့ကဆိုတော့ဒီနေ့10ရက်ကျော်သွားပြီဘလူးမကျွန်တော်တို့အောက်ခြေအထိပြန်လဲဖွဲ့ပြီးလို့ကျွန်တော်ပြတာလည်းမရှိဘူးဟိုပြန်လဲဖွဲ့ပြီးပြတာလည်းမရှိပါဘူးခင်ဗျ
ဒါကတော့ viewer သောရရှင်ချွေလောင်းတိုက်နယ်ကလဲလုတဲ့ကိုတီတီကိုရိုင်းရင်ဖွင့်သွားတာဖြစ်ပါတယ်ရှင်။ကဲသောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တေးတောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်။ကျွန်တော်တို့ viewer မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ viewer ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ကျောင်းလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။မလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်မှာနေထိုင်နေတဲ့ဦးထွန်းမြင့်တေးတောင်းလာတာဖြစ်ပါတယ်။ဦးထွန်းမြင့်ကဩစတြေးလျကဒေါ်ဆန်းလှဦး၊ဂျပန်ကဒေါ်မေသက်ထေ၊နောက်ပြီးတော့စင်ကာပူကကိုကျော်သူ၊ရခိုင်ပြည်နယ်မြောက်ဦးမြို့ကမဆန်းအေးသူ၊ရခိုင်ပြည်နယ်မောင်းတော့ကကိုဆိုးဝင်း၊ဘူးသီးတောင်ကကိုသာထွန်းလှ၊ကြောက်ဖြူကမနုနုခိုင်၊အေရီတိုင်းဟင်းသနားမြို့ကမေကောင်းကင်၊ရခိုင်ပြည်နယ်ကွားမြို့ကကိုတန်းထေနဲ့မလှငယ်ရခိုင်ပြည်နယ်တန်ရွဲမြို့နယ်ငက်ပလီကကိုမြင့်သူနဲ့မက်ခင်မျိုးမြင့်နယ်ပြီးတော့ရန်ကုန်ကကိုဆိုးသိန်းနဲ့ကိုအောင်မြင့်ကျော်တို့အတွက်ပါဆိုပြီးတော့မြစ်တာတိလက်ဆောင်တပုတ်ပါပါရရှင်ဒီလိုဒီတစ်ပတ်တော့နီနီခင်စော်တည်ဆူထားတဲ့တခြင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပါရနော်အနည်းအောင်ဆိုတဲ့ဒေးတက်ပြားတွေကဂဲပဲဂဲပဲဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒေးတောင်းတဲ့သောရရှင်တွေရောတိချစ် viewer သောရရှင်တွေအားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ကြအောင်နော်
แม่กะเลยนั่นในใจละมูยันนวลนาวดอกเมย์พอยพากงเหยลุซวาละมูมันโนมันตีเดแม่กะเลยน่ะชมไปละยาออนเนฉันจะเต็มเวลาเนตุลินวยเดตุลิชวยเดตุลิเกเดเสกกูยันจุยรีเดมายจงจะยับยาเวเวมันเต็มใจในเสกถุยใหญ่ใหญ่เนอาบดูมาเล
မင်းခင်စောတည်ဆူထားတဲ့ခဲပဲခဲပဲဆိုတဲ့တခြင်းလေးဖြစ်ပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းနှင်းရီနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင
်。
မရေးသနာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာအကြမ်းလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းဘာကြောင့်မအောင်မြင်ရသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့ရင်ချင်းနိုင်ငံအကူအညီတင်ဆက်ထားပါတယ်ရှင
်အကြမ်းလိုက်စားမှုဟာကင်ဆာရောဂါလို့အမြင့်တွေ့နေပြီးနိုင်ငံတကာအလဲမှာလဲနာမည်ဆိုးနဲ့ကြော်ကြားနေတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့2014နှစ်ဆန်းကလေးကအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဆိုတာဖွဲ့စည်းထားခဲ့ပြီးဖြစ်ပါတယ်။ကော်မရှင်ဖွဲ့စည်းပြီးခဲ့တာနှစ်နှစ်ကျော်ကြာလာတဲ့ဒီကနေ့အချိန်မှာတော့အရင်ဆိုးရလက်ထက်ကစပြီးဆောင်ရွက်ခဲ့တဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းအောင်မြင်မှုမရတာတွေ့ကြရပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့နဲ့10ရက်နေ့တွေမှာတော့ပြည်သူ့လွှတ်တော်မှဒီကိစ္စကြေကြေပြန့်ပြန့်ဆွေးနွေးခဲ့ပြီးအဆိုးရအနေနဲ့အာဂရီလိုက်စားမှုကိုထိထိရောက်ကင်တွယ်ဖြေရှင်းဆောင်ရွက်ဖို့အဆိုတစ်ခုဆုံးဖြတ်ခဲ့ကြပါတယ်။အာဂရီလိုက်စားမှုတိုက်ဖျက်ရေးမအောင်မြင်တာတွေနဲ့ပတ်သက်ပြီးကော်မရှင်ကဘယ်လိုဖြေရှင်းချက်ပေးသလဲ။အမတ်တွေကဘယ်လိုအကြံပေးကြသလဲ။မြန်မာနိုင်ငံမှာအာဂရီလိုက်စားမှုရော့နယ်သွားစေရေးအတွက်ဘာတွေဆောင်ရွက်ဖို့လိုမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြည်သူ့လွှတ်တော်အစည်းအဝေးနှစ်ရက်တာကာလအတွင်းမှာတက်မတော်သားတွေအပါအဝင်အမတ်စုစုပေါင်း32ယောက်ကမြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုပြဿနာတွေကိုဗတ်စုံတောင်းဆောင်ကနေဆွေးနွေးတင်ပြသွားခဲ့ပါတယ်။ဒီဆွေးနွေးတင်ပြချက်တွေနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးမြဝင်းကလွှတ်တော်ရင်းပြန်ပြီးရှင်းလင်းတင်ပြပါရယ်သူရဲ့ရှင်းလင်းတင်ပြချက်တွေကိုအနှစ်ချုပ်လိုက်ရင်မြန်မာနိုင်ငံမှာအာဂရီလိုက်စားမှုဖြစ်ပေါ်နေတာနှစ်တွေအများကြီးကြာနေပြီဖြစ်တဲ့အကြောင်း2014ခုနှစ် February လမှာအစိုးရကအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဆိုတာဖွဲ့စည်းပေးခဲ့ပြီးသူ့ကိုဦးဆောင်စေခဲ့ကြောင်းသူတို့အနေနဲ့တည်ဆဲဥပဒေဤဥပဒေတွေနဲ့အညီလုတ်ကင်ဆောင်ရွက်ခဲ့တယ်လို့ဆိုပါရယ် Transparency International ကထုတ်ပြန်တဲ့အညွှန်းကိန်းတွေအရ2012ခုနှစ်မှာနိုင်ငံပေါင်း186နိုင်ငံအနက်မြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုဟာအဆင့်182ဖြစ်ပြီး2014ခုနှစ်ရောက်တော့168နိုင်ငံမှာအဆင့်149ကိုရောက်လာတဲ့အတွက်အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာအာဂရီလိုက်စားမှုအခြေအနေအထိုက်အလျောက်ရော့ကျလာတယ်လို့ပြောပါတယ်။သူတို့ကော်မရှင်အနေနဲ့အာဂရီလိုက်စားမှုနဲ့ပတ်သက်တဲ့တိုင်ကြားစာအများကြီးလက်ခံရပြီမဲ့အမှန်တကယ်အရေးယူနိုင်တဲ့တိုင်ကြားစာနည်းနည်းလေးပဲရှိတဲ့အကြောင်းတိုင်ကြားစာအများစုကြီးဟာတက်တည်အထောက်အထားမပါတာရေပုံရဆန္ဒတိုင်ကြားသူကိုစုံစမ်းတော့အမှန်တကယ်မရှိတာအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေအာဏာမတည်ခင်ကဖြစ်ပျက်ခဲ့တာဥပဒေနဲ့မသက်ဆိုင်တာတရားရုံးမှာစစ်ဆေးစဲနဲ့စစ်ဆေးပြီးဖြစ်တာအစ်စ်မြင့်အကြီးအကဲတွေစီလိမ့်မှုတိုင်ကြားတာမှန်ကန်မှုမရှိတာစတဲ့အချက်တွေကြောင့်ကင်တွယ်အရေးယူလို့မရကြောင်းရှင်းပြပါတယ်တကယ်လဲအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဖွဲ့စည်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းတိုင်ကြားစာ2200ကျော်လက်ခံရခဲ့ပေမဲ့တကယ်စုံစမ်းစစ်ဆေးနိုင်တာကတော့16ခုလောက်ပဲရှိခဲ့တာပ
ါကော်မရှင်ဥက္ကဋ္ဌဦးမြဝင်းကအာဂရီလိုက်စားမှုပြဿနာကိုအခုတည်းပို့ပြီးဖြေရှင်းလိုတယ်ဆိုရင်ဥပဒေပြဋ္ဌာန်းချက်တချို့ကိုပြင်ဆင်ဖို့လိုမယ့်အကြောင်းကော်မရှင်မှာပါတဲ့စစ်ဆေးမှုတွေရဲ့အရေးချင်းမြင့်တင်ဖို့လည်းလိုမယ့်အကြောင်းနောက်အရေးကြီးတစ်ချက်ကဥပဒေပါပြဋ္ဌာန်းချက်အရနိုင်ငံရေးယာရုလက်ရှိရှိသူတွေကိုလွှတ်တော်ပိုင်းကနေအရေးယူနိုင်တဲ့အကြောင်းရှင်းပြသွားခဲ့ပါတယ်။ဦးမြဝင်းရှင်းပြချက်တွေကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အရင်အစိုးရလက်ထက်မှာနိုင်ငံရေးယာရုလက်ရှိရှိကြတဲ့ဝန်ကြီးတွေ၊ဒုဝန်ကြီးတွေ၊ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေနဲ့ဝန်ကြီးတွေစတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုတွေရှိတယ်လို့ဝေမှန်မှုကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့ပေမဲ့အရင်လွှတ်တော်တွေဘက်ကတစုံတယောက်ကမှအရေးယူဖို့လုတ်ကင်ဆောင်ရွက်ခဲ့ခြင်းမရှိတာသတိပြုမိနိုင်ပါတယ်။နောက်တစ်ချက်ကအာဂရီလိုက်စားမှုကော်မရှင်ဟာနီးဥပဒေအရတိုင်ကြားသူရှိမှတနည်းအားဖြင့်သက်စီအထောက်ထားနဲ့တကွတည်တည်ကြပ်ကြပ်ခံခံလလုံတိုင်ကြားနိုင်မှအရေးယူပေးရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်လက်ပေးသူနဲ့လက်ယူသူနှစ်ဦးသဘောတူကိစ္စတွေအတွက်ဘာမှလုတ်ကန်ဆောင်ရွက်လို့မရနိုင်တဲ့သဘောနဲ့သက်ရောက်နေပါတယ်။ဘလို့ပဲဖြစ်ဖြစ်အာဂရီလိုက်စားမှုတိုက်ဖျက်ရေးကိုထိထိရောက်ကင်တွယ်ဖြေရှင်းပေးဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုအတည်ပြုလိုက်ပြီးဖြစ်တဲ့အတွက် NLD အစိုးရအနေနဲ့ဒီကိစ္စကင်တွယ်ရပါတော့မယ်။
ကော်မရှင်ဥက္ကဋ္ဌကိုယ်တိုင်ဝန်ခံထားပြီးဖြစ်တဲ့အတိုင်းမြန်မာနိုင်ငံမှာအာဂရီလိုက်စားမှုပြဿနာကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့ဖြစ်ပေါ်နေစေမှုတီထောင်စုအစိုးရအနေနဲ့စနစ်တကျကင်တွယ်ဖြေရှင်းရပါလိမ့်မယ်။ဒီလိုကင်တွယ်ဖြေရှင်းရမှာ NLD အစိုးရတည်ငြိမ်မှုကိုမထိခိုက်စေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူဖြစ်စေမယ့်လုပ်ငန်းရှင်တွေအပါအဝင်ပြည်သူလူထုအပေါ်ကြားရောက်နေတဲ့ဝင်တော့ဝင်ပိုးရော့နေပပျောက်သွားစေမယ့်မူဝါဒမျိုးချမှတ်အကောင့်ထဲပေါ်ဖို့လိုပါတယ်။ ဥပမာအားဖြင့်အာခရီလိုက်စားမှုတိုက်ဖြတ်ရမှာဘဲနေပယ်ရီမှာဆောင်ရွက်မှာလဲစဉ်းစားရပါမယ်။အစိုးရအဖွဲ့တွေဝန်ထမ်းလောကအပြင်ကြီးမားတဲ့စီးပွားရေးလုပ်ငန်းတွေလုပ်ကင်ဆောင်ရွက်နေစေဖြစ်တဲ့တက်မတော်ဘက်နဲ့တက်မတော်ကစီမံခန့်ခွဲနေတဲ့ကာကွယ်ရေးပြည်ထရေးနယ်စပ်ရေးဝင်ကြီးဌာနတွေအထိကင်တွယ်မှာလား။ကင်တွယ်မယ်ဆိုဘယ်လိုကင်တွယ်မှာလဲဆုံးဖြတ်ထားဖို့လိုပါတယ်။မြန်မာနိုင်ငံမှာအာဂရိလိုက်စားမှုဆိုတာဟာအစဉ်ဆက်ဖြစ်ပေါ်ခဲ့တာဖြစ်လေတော့လက်ရှိကာလမှာဖြစ်ပျက်တာတွေကိုပဲကင်တွယ်အရေးယူမလား။အရင်ကဖြစ်ပျက်ခဲ့တာတွေကိုမေ့လျော့ပြစ်လိုက်မလားစတာတွေကိုလည်းတိတိကျကျဆုံးဖြတ်ထားဖို့လိုပါတယ်။အာဂရိလိုက်စားမှုမှာအကြီးအလတ်အသေးစတဲ့အရွယ်အစားတွေရှိပါတယ်။ကိုကျိုးစီးပွားအတွက်အကြီးကျယ်အာဂရိလိုက်စားတာမျိုးရှိသလိုလောက်ခလာစားနဲ့မလောက်ငါလို့စာဝင်နေရေးအသက်ရှင်ရေးအတွက်ရွေးချယ်စရာမရှိလောက်ကင်နေရတဲ့အာဂရိလိုက်စားမှုတွေလည်းရှိပါတယ်။ဒါတွေကိုတပြေးညီကင်တွယ်မလားပိုးပြီးကြီးမားတဲ့ပြဿနာတွေကိုပိုးအာယုံဆိုင်မလားရွေးချယ်ထားဖို့လိုပါတယ်။လက်ရှိအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအရလက်ပေးသူရောလက်ယူသူကိုပါနှစ်ဖက်စလုံးအရေးယူမယ်ဆိုတဲ့ကြာထန်းချက်ဟာလည်းအာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုအထောက်အကူဖြစ်မဖြစ်ပြန်ပြီးသုံးသပ်တင်ပါတယ်။ဒီပြထန်းချက်အရနိုင်ငံတကာမှလိုအာဂရိလိုက်စားမှုကိုအသွင်ယူဖော်ထုတ်တာမျိုးမလုပ်နိုင်လို့ပါ။အ
ာဂရိလိုက်စားမှုတိုက်ဖြတ်တာနဲ့တပြိုင်နက်တည်းအောက်ခြေဝန်ထမ်းတွေရဲ့လစာဟာနေထိုင်စားသုံးစရိတ်ကာမီအောင်တိုးမြင့်ပေးရေးတကယ်လိုအပ်တဲ့ရုံအသုံးစရိတ်တွေကိုချပေးနိုင်ရေးစတာတွေကိုပါတပြိုင်နက်တည်းလောက်ကန်အကောင့်ထဲပေါ်ရမှာဖြစ်ပါတယ်။ဒီလိုမူဝါဒချမှတ်တာတွေလောက်ကန်ပြီးကမှချမှတ်ထားတဲ့မူဝါဒနဲ့လျော်ညီတဲ့ဥပဒေနိဥပဒေပိုင်းဆိုင်ရာပြုပြင်မှုတွေလုပ်ပြီးလက်တွေ့ကြကြအကောင့်ထည့်ဖော်ရမှာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်လက်ရှိ NLD အစိုးရဟာစစ်ဘုချုပ်ဟောင်းတွေကြီးစိုးတဲ့အရင်အစိုးရဖွဲ့နဲ့မတူတန်ရှင်တဲ့အစိုးရကောင်းမွန်တဲ့အစိုးရဖြစ်အောင်လုပ်မယ်လို့တန်ဋိဌာန်ချထားပြီးဖြစ်တဲ့အားလျော်စွာမှန်ကန်တဲ့မူဝါဒလုံးနီးလုံးဟန်တွေချမှတ်အကောင့်ထည့်ဖော်နိုင်ခဲ့ရင်ကင်ဆာလိုအမြင့်တွေနေတဲ့အာဂရိလိုက်စားမှုပြဿနာကိုလည်းအော်အော်မြင်မြင်တိုက်ဖြတ်နိုင်မှာဖြစ်ကြောင်းပါ
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းအရာကိုဆွေးနွေးဖို့ရှိသလဲဆိုတာနားဆင်ရအောင်ပါရှင
်မြန်မာနိုင်ငံတွင်ကစီးပွားရေးလုပ်ငန်းတွေကုန်ထုတ်လုပ်ငန်းတွေဟာစားသုံးသူတွေပေါ်ဘယ်အတိုင်းအတာထိတာဝန်ယူမှုတာဝန်ခံမှုရှိနေပါပြီလဲဘာရီများထပ်ပြီးတော့ပြုပြင်ပြောင်းလဲစရာတွေရှိနေပါသေးတယ်လဲအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပေးပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုတော့ကဘာတလွာထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဂျာမနီနိုင်ငံကကဘာအမျိုးသမီးလက်ကိုက်8ပြစ်ပြိုင်ပွဲမှာဂျာမန်အမျိုးသားတဦးကစံချိန်တစ်တင်ပြီးဘိုးဆွဲသွားပါတယ်အိုလံပစ်ပြိုင်ပွဲတွေကျင်းပနေတဲ့ဘရာဇီးနိုင်ငံရီယယ်မြို့ရဲ့ပုံတူမြို့တစ်ခုကိုလီဂိုတုံးလေးတသန်းလောက်တုံးပြီးတော့တိဆောက်ခဲ့ပါတယ်ဒီလိုမျိုးထူးထူးဆန်းဆန်းသတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကတင်ဆက်ထားပါတယ်ရှင
်အခုကျင်းပနေတဲ့ရီယိုအိုလံပစ်အားကစားပွဲတွေလို့မဟုတ်တဲ့အမျိုးသမီးလက်ကန်ရေးပြည်ပြိုင်ပွဲမှာတော့ဂျာမနီနိုင်ငံကစံချိန်သစ်တင်လိုက်နိုင်ပါတယ်ဂျာမနီနိုင်ငံဘော့ထရော့မြို့မှာကျင်းပတဲ့၅ချိန်မြောက်ကမ္ဘာအမျိုးသမီးလက်ကန်အိပ်ပြပြိုင်ပွဲမှာအသက်36နှစ်အရွယ်ဂျာမန်လူမျိုးစတက်ဖန်ကော့ဘန်ကအခုလိုစံချိန်တစ်တင်အနိုင်ရရှိသွားတာဖြစ်ပါတယ်။သူ့အမေရဲ့လက်ကန်အိပ်ထဲမှာတဲအပြည့်ထည့်ပြီးမီတာ 46.2 အကွာအဝေးကိုပြစ်နိုင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကစံချိန်ထက်17မီတာလောက်ပိုဝေးတဲ့အကွာအဝေးကိုပြစ်ပြီးချန်ပီယံဆုကိုစွန့်ခူးသွားတာပါ။နိုင်ငံပေါင်းစုံကအသင်းပေါင်း18သင်းပါဝင်ရှင်ပြိုင်ခဲ့ပါတယ်ခင်ဗျာ
ရီယာဒီအိုလံပ
ိတံကိုရေးစပါလေတဲ့ဘရာဇီးနိုင်ငံ Rio de Janeiro မြို့နယ်ပုံစံတူလေကုမြို့ဒီပုံစံငယ်တစ်ခုကိုတော့ Rio မြို့ကအသစ်ပြင်ထားတဲ့ Maravilla စိတ်ကမ်းနေရာမှာဩဂတ်လ5ရက်နေ့ကနေ22ရက်နေ့အထိပြသထားပါတယ်။လေကုတုံးတသန်းဒီပါကိုအသုံးပြုထားပြီးလက်တင်အမေရိကမှာတော့အကြီးဆုံးပါပဲလို့လေကုကုမ္ပဏီကပြောပါတယ်။အမေရိကန်ပြည်ထောင်စုဒိမတ်နဲ့ချက်ပြည်သူသမ္မတနိုင်ငံမှာရှိတဲ့လေကုစက်ရုံတွေကပုံစံထုတ်တက်ဆင်လိုက်ကြပါ။ဒီပုံစံငယ်ဟာ20မီတာပတ်လည်ကျဲရှိပြီးအမြင့်ဆုံးနေရာမှာတော့1မီတာနီးပါးမြင့်တယ်လို့အလေးချိန်အဖြစ်တံတန်းခွဲလေးပါတယ်။ဒီပုံစံငယ်ထဲမှာ Christ the Redeemer နဲ့ Olympic ဆင်ပါတဲ့ကစားကွင်း Maracana အားကစားရုံလို့ Rio မျိုးကထင်ရှားတဲ့နေရာ25ခုလည်းပါဝင်ပါတယ်ရှင်။
မြောက်ဖက်ကကိုဘိုဒီလာဗီလာခန်းကျင်းမှာရက်ဘူးအချိုရီကအထောက်ပံ့ပေးတဲ့စွန်နဲ့ဆွဲတဲ့ရေလွာရှော့စီပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ဒီခန်းကျင်းဟာစွန်နဲ့ဆွဲတဲ့ရေလွာရှော့စီကစားဖို့ကမ္ဘာအကောင်းဆုံးနေရာပါလို့ပွဲစီစဉ်သူတွေကသတ်မှတ်ပြီးအခုလိုပွဲကိုကျင်းပခဲ့တာပါ။အဲ့ဒီဒေသမှာနေထိုင်တဲ့ဝါယူလူမျိုးစုတွေနဲ့အခြားဌာနတိုင်းသားလူငယ်တွေကလည်းအခုလိုကစားနည်းကိုဒီနေရာမှာအမြဲလာလေ့ကျင့်ပါတယ်။စပိန်လူမျိုးကမ္ဘာချန်ပီယံဒီဆာပူလီโดကလည်းစတန်အမျိုးမျိုးတရုတ်ပြခဲ့ပြီးတော့ဒေသခံဌာနတိုင်းရင်းသားတွေကိုတင် जा ပြသပေးခဲ့ပါတယ်ခင်ဗျာ
Scotland ဤဒီဘက်မျိုးမှာဒီဒီဘက်နိုင်ငံကပွဲတော်ကိုပြီးခဲ့တဲ့တင်းတွေနေကကျင်းပပြုလုပ်ခဲ့ပြီးအဲ့ဒီမျိုးရဲ့သမိုင်းကြောင်းကိုလှပတဲ့မိအောင်တွေနဲ့သုံးဘက်မြင် 3D နည်းပညာကိုသုံးပြီးမိနစ်20လောက်ပြသခဲ့ပါတယ်။ဒီအနုပညာပွဲတော်ဟာနှစ်စဉ်ကျင်းပတာဖြစ်ပြီးတော့အမျိုးအစား3ခုပါပါတယ်။ဒီမျိုးမှာတော့ဒီပွဲဟာအကြီးဆုံးနဲ့ရှေ့အကျဆုံးပွဲတော်တစ်ခုပါ။နာမည်ကြီးအနုပညာရှင်တွေနဲ့လမ်းမော်ကအနုပညာရှင်တွေဟာသူတို့ရဲ့လက်ရာစမ်းသပ်မှုတွေကိုပြသပြီးတော့လာရောက်ကြည့်ရှုသူပေါင်း 3,000 ကျော်လောက်ရှိပါတယ်ရှင
်။ကဘာတလှထူးကြစံပြသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငိမ့်ညံ့တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်နိုင်ဂျီးရီးယားနိုင်ငံခြေဘုတ်ရွာကပြန်ပေးဆွဲခံခဲ့ရတဲ့ကျောင်းသူတွေကတချို့ဟာနိုင်ဂျီးရီးယားစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းသေဆုံးခဲ့ရတယ်လို့ Boko Haram အစ္စလာမ်အစွန်းရောက်တွေကထုတ်ပြန်လိုက်ပုံရတဲ့အစ်စ်ထွက်ပေါ်လာတဲ့ဗီဒီယိုတွေမှာပြောကြားထားပါတယ်။ပြန်ပေးဆွဲခံခဲ့ရတဲ့မိန်းကလေးတွေပြန်လွတ်ဖို့အတွက်အာဏာပိုင်တွေကဖန်ထားတဲ့စစ်သွေးကြွတွေကိုပြန်လွတ်ပေးလိုက်ပါလို့ပြန်ပေးဆွဲခံခဲ့ရသူတွေကတအူးလို့ဆိုတဲ့မိန်းကလေးကအာဏာပိုင်တွေကိုဗီဒီယိုထဲမှာပြန်ပန်ကြားထားပါတယ်။အမေရိကန်ပြည်ထောင်စု Wisconsin ပြည်နယ်Milwaukee မြို့မှာမနေ့စနေနေ့ကအမျိုးသားတဦးရင်းစည်းကမ်းဖောက်ပြက်မှုနဲ့တားဆီးစဉ်ထွက်ပြေးတယ်ဆိုပြီးတော့ရဲကပစ်ခတ်လို့တေဆုံးခဲ့ရပြီးနောက်ဆိတ်ဆိုးဒေါသထွက်နေတဲ့လူအုပ်ကရဲတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ပြီးစီးပွားရေးလုပ်ငန်းတချို့ကိုလည်းမီးတင်ရှို့ခဲ့ကြပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့ဖိလစ်ပိုင်အနာရှင်ဟောင်းဖာရီနာမာကုစ်ကိုတရဲကောင်းပိတ်မှမှာနိုင်ငံတော်အခမ်းအနားနဲ့ရွှေ့ပြောင်းသကြိုပြီးဂုဏ်ပြုမဲ့တမတရိုဒရီဂိုဒူတာတေးရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ရာနစ်ချီတဲ့ပြည်သူတွေမိုးတွေတဲထန်နေတဲ့ကြားမှာပဲဒီကနေ့မြို့တော်မနီလာမှာဆန္ဒပြခဲ့ကြပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့အနာရှင်ဟောင်းမာကုစ်ရဲ့ရုပ်အလောင်းကိုမြုပ်လန့်ထားရာသူ့ရဲ့မိုးရမြေကနေမနီလာမြို့တော်အမျိုးသားတရဲကောင်းပိတ်မှမှာနောက်လာအတွင်းရွှေ့ပြောင်းမှုတမတဒူတာတေးကစီစဉ်တာဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့နွေရာသီအိုလံပစ်ပွဲတော်မှာတော့အမေရိကန်ပြည်ထောင်စုကရွှေတံဆိပ်24ခု၊စုတံဆိပ်ပေါင်း60နဲ့ထိပ်ဆုံးကဦးဆောင်နေပြီးတရုတ်ကဒုတိယ၊ဗီတိန်းကရွှေတံဆိပ်10ခုနဲ့တတိယနေရာကနေလိုက်နေပါတယ်ရှင်
။သတင်းချင်းချုပ်ကိုမတင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ကိုတော့နားတော်တာဆင်ခဲ့ကြတဲ့အတွက်တော်တာရှင်တွေအားလုံးကိုကျေးဇူးအထူးပဲတင်ရှိပါရစေ။တနင်္ဂနွေနေ့ညချမ်းမှာတော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.